ဒီဗီဒီယိုကိုစလိမ့်လာလို့ရှိရင်အဲ့ဒီအဋ္ဌကထာဆိုတာလေးကိုနည်းနည်းသိဖို့လိုတယ်အဋ္ဌကထာဆိုတာကမြတ်စွာဘုရားရှင်ဟောတဲ့တရားတွေကိုအတိတ်ပဲပြန်ဖွင့်တာအဲ့ဒါကိုအဋ္ဌကထာလို့ခေါ်တယ်အဋ္ဌကထာအဋ္ဌကထာညီမြချင်းအတိတ်ပဲဖွင့်ခြင်းပေါ့လူရင်းကတတော်ဆိုရတယ်အတိတ်ပဲဖွင့်ခြင်းငါလည်းအတန်သွင်းလာလားမသွင်းပါဘူးအဋ္ဌကထာညီမြချင်းအတိတ်ပဲဖွင့်ခြင်းအဲ့ဒီအဋ္ဌကထာမှာမဟုတ်နဲ့ဆိုပြန်ဟုတ်ပါတယ်နည်းနည်းတစ်ခုရေးပြမှရအောင်အဋ္ဌကထာအတိတ်ပဲဖွင့်ခြင်းအဋ္ဌကထာကိုမြတ်စွာဘုရားကိုယ်တိုင်အတိတ်ပဲဖွင့်တာရှိသေးတယ်ခဏအောင်မရေးသေးနဲ့နော်အဋ္ဌကထာဗုဒ္ဓတန်ဝန်နိဒအဋ္ဌကထာအဲ့လိုလိုက်ရေးလိုက်ဗုဒ္ဓတန်ဝန်နိဒအဋ္ဌကထာတာဝကတန်ဝန်နိဒအဋ္ဌကထာဒါနာကြီးနှလုံးဆင်တာနော်ဟုတ်ကအဋ္ဌကထာဒီကိုယ့်ကိုလိုက်ဖြေလိုက်ဗုဒ္ဓတန်ဝန်နိတအဋ္ဌကထာသာဝကတန်ဝန်နိတအဋ္ဌကထာတာဝန်ဘူ
းတာကြီးလာ
တော့တာဝန်ဘူးဟုတ်ပြီဗုဒ္ဓတန်ဝန်ဤတအဋ္ဌကထာမှာညီမြချင်းထိုးလိုက်ပြီးလို့ချင်းဖျားကိုတော်တိုင်ဖွင့်တော့အတိတ်ပဲညီမြချင်းဖျားကိုတော်တိုင်ဖွင့်တော့အတိတ်ပဲသာဝကတံဝနိတအဋ္ဌကထာမှာသာဝကများပြန်လည်ဖွင့်တော့အတိတ်ပဲသာဝကများပြန်လည်ဖွင့်တော့အတိတ်ပဲသာဝကဆိုတာတပည့်တွေပေါ့နော်တပည့်သားတွေအဲ့ဒါသာဝကလို့ခေါ်ညာဒီမှာလို့ဆက်တော့ပြေးကူတာရပြီနော်ဗုဒ္ဓကိုယ်တိုင်ပြန်ဖွင့်တဲ့အဋ္ဌကထာကိုနာမည်ဘယ်လိုခေါ်လိုက်လဲဗုဒ္ဓတန်ဝန်နိတဝန်နိတနော်ဝန်ဗုဒ္ဓတန်ဝန်နိတအဋ္ဌကထာအဲ့မှာဒါဆိုလို့ရှိရင်ကျွန်တော်သတိထားကြည့်လိုက်အဋ္ဌကထာနှစ်မျိုးရှိနော်အဋ္ဌကထာနှစ်မျိုးကသူကဟိုမြတ်စွာဘုရားကဆိုတော့ဓမ္မစက်ကြာသိရနော်ဓမ္မစက်ကြာထဲမှာဣဒံဒုက္ခံအရိယသစ္ဆံယာယတနာအဲ့ဒီလိုမျိုးသူပြောရယ်နော်အောတမုရိယသစ္ဆံဆိုရင်ယာယံတဏာပေါဏောပဝိကာဒီလောက်ပဲပြောလိုက်တယ်ကျင်းလွန်းတယ်ဉာဏ်ကြီးတဲ့သူတွေကတော့ပြင်ဆက်ကင်၅ခုတော့တိတ်ဉာဏ်ကြီးလွန်းတယ်ဉာဏ်ကြီးလွန်းတဲ့အခါကျတော့နားလည်သွားတယ်နောက်ပိုင်းနေကျတော့နားမလဲနားမလဲတဲ့အခါမှာဒီဒုက္ခသစ္စာဟာဘယ်လိုလဲဆိုတာမြတ်စွာဘုရားထပ်ပြီးတော့ပြန်ဖွင့်ရတယ်ဆိုတော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပောဒီလိုမျိုးပဲမကင်ရှိပါဘူးရိုးရိုးလေးပဲဘုရားဟောသွားတယ်ဟိုပြင်ဆက်ကင်၅ပါးယဟန္တာတော်ဖြစ်သွားတယ်နောက်လူတွေကျတော့တမ္မာဒိဋ္ဌိလို့ပြောရုံနဲ့မရတော့မရတော့တဲ့ခါမှာတမ္မာဒိဋ္ဌိဆိုတော့ဘာတွေလဲမြတ်စွာဘုရားထပ်ပြီးတော့မှဟိုဖះကိုတော်တိုင်ပြန်ပြောပြရပါတော့เนาะအဲ့ဒါတော့ဖះကိုတော်တိုင်ပြန်ဖွင့်တယ်လို့ဆိုတယ် တချို့ဟာတွေကျတော့ဘုရားကိုယ်တိုင်ပြန်မဖွင့်ပြောခဲ့တော့ဘုရားကဒီလိုဒီလိုပဲတရားကိုပဲဟောသွားခဲ့လိုက်တယ်အဲ့ဒါကိုနောက်တပည့်ကြီးတွေကလည်းပြောမှဘုရားဟောတာကဒီအတိတ်ပဲပါဆိုပြီးတော့တပည့်ကြီးတွေကပြန်ပြီးတော့မှဖွင့်ကြတာပေါ့အဲ့ဒါကိုသာဝကတန်ဝင်နေတာအထကထာလို့ခေါ်တယ်ဆိုလို့ချင်းအထကထာနှစ်မျိုးရှိတယ်နော်အထကထာနှစ်မျိုးရှိတဲ့အထက်မှာပါမဟာအထကထာတို့မဟာတက္ကရာလို့ခေါ်တယ်အဲ့လိုတက္ကရာအကြီးတွေရှိတယ်လို့မျိုးအထကထာအငယ်တွေလည်းရှိတယ်အဲ့ဒီအငယ်တွေလည်းရှိတဲ့အထက်မှာမှတချို့အထကထာလေးတွေကဘယ်လောက်ထိအောင်ငယ်လဲဆိုရင်တဲ့လက်တန်းလောက်လေးတွေပဲရှိတယ်ငယ်တဲ့ဟာဥပမာဆိုတော့ဟိုလက်ငါးချောင်းထဲမှာအငယ်ဆုံးကလက်တန်းပဲမလားအဲကြောင့်ငယ်တဲ့အထကထာလေးတွေကိုလက်တန်းအထကထာလို့ခေါ်တယ်ဒါကြောင့်သူကဒီတင်းကြိုကျန်းလေးဟာအထကထာအငယ်ကလေးပဲအထကထာကြီးမဟုတ်ဘူးအထကထာအငယ်ကလေးပဲဒါကြောင့်သူ့ကိုလက်တန်းအထကထာလို့ခေါ်တယ်တဲ့တစ်ချက်နော်လက်တန်းအထကထာအဲ့ဒါတော့နားလည်နော်ဘာဖြစ်လို့လက်တန်းအထကထာလို့ခေါ်တယ်လဲဆိုရင်လက်ငါးချောင်းထဲမှာလက်တန်းဟာအငယ်ဆုံးအသေးဆုံးဖြစ်တဲ့အတွက်ဒီအထကထာကျမ်းတွေထဲမှာလည်းရှင်နုရုဒ္ဓအရှင်မြတ်စီစဉ်ခဲ့တဲ့အဘိဓမ္မာထသင်္ခါရကျမ်းဟာကျမ်းငယ်ကလေးအထကထာအငယ်ကလေးဖြစ်တဲ့အတွက်အသေးကလေးဖြစ်တဲ့အတွက်လက်တန်းအထကထာလို့ခေါ်တယ်အဲ့ဒီလိုအထကထာလက်တန်းအထကထာပေါင်းပါမြမပြီမှာတော့မဟုတ်ပါဒီဗုဒ္ဓသာသနာရဲ့အတွင်းမှာပုတ်ပေါင်း20ကျော်ကျော်ရှိတယ်30ဝန်းကျင်လောက်ရှိတယ်အဲ့ဒီမှာဒီလက်တန်းဒီအဘိဓမ္မာထသင်္ကဟဆိုတဲ့တင်းညုတ်ကျမ်းလေးကတော့အရာအရောက်ဆုံးပဲသူ့အတင်ယူဆုံးပဲတင်ယူပြထမ်းတဲ့နေရာမှာသူကအဘိဓမ္မာအတွက်မရှိမဖြစ်လောက်အရေးကြီးတဲ့ကျမ်းတစ်ခုဖြစ်တယ်။ဒါကြောင့်လက်တန်းအထက်ကထာခေါ်တယ်ဟုတ်ပြီနော်။နောက်တစ်ခုရှိသေးတယ်ကြည့်တယ်နော်။နောက်တစ်ခုကဘာလဲဆိုတော့ဒီကောင်ကအမှတ်အသားပေါ့လက္ခဏလို့ခေါ်တယ်။လက္ခဏဆိုတာကအမှတ်အသားနော်ဒါတို့ကမြန်မာကဘလို့လှုပ်လိုက်တယ်ဆိုတော့ဒီကောင်ရေးချပေးလိုက်ပြီလက္ခဏာလို့ခေါ်လိုက်တာလေအမှတ်သားတို့ဒီလက်ဖွားထဲမှာရေးအကြောင်းကလေးတာဒါလေးတွေအမှတ်သားလေးပဲလေဒီအမှတ်သားကလေးပါရင်ဒါကဘလို့ဖြစ်မဲဒါကတော့ထီပေါက်မဲ့အမှတ်သားဒါကတော့လူမျိုးကြီးပြိုကြီးဖြစ်မဲ့အမှတ်သားပါညာလေးရှိရမလားအဲ့တော့တို့ကလက္ခဏာကြည့်ရလို့ခေါ်ရလေဆိုတော့အမှန်တော့တို့တချို့ဗီရင်ဆရာတွေကလှုပ်သေးတယ်လက္ခဏာလည်းကြည့်တယ်ရှေ့ခဏာလည်းကြည့်တယ်ဆိုရင်ရှေ့ဘွားကိုပါကြည့်ရင်တော့ဒါပေမဲ့ဟိုလက္ခဏာဆိုတာအမှတ်အသားလို့မြန်မာလိုသိလို့ရှိရင်ရှီဘွားကိုပဲကြည့်ကြည့်ဘယ်ကိုပဲကြည့်ကြည့်လက္ခဏာကလက္ခဏာပဲရှီခဏာလို့လုံးဝမရှိဘူးအသေးပဲလည်းမရှိဘူးကြာဆိုမျက်နာမှာရှိတဲ့မဲ့လေးတွေပဆိုင်လေးတွေပါလေးကျင်ပါခေါ်တော့မျက်ခဏာလို့ခေါ်ရင်ကောင်းပါတော့မလားဟုတ်လားအဲ့ဒါယူသွားပြီးမျက်ခဏာလို့ခေါ်လို့မဖြစ်ဘူးလေလက္ခဏာပါပဲအမှတ်အသားကိုပဲကြည့်တယ်တကူလုံးကြိုက်တဲ့နေရာကိုကြည့်လက္ခဏာကလက္ခဏာပဲနော်ဆိုလို့ချင်းအဲ့ဒီလက္ခဏာအမှတ်အသားအဘိဓမ္မာတွေကိုသင်ယူဖို့အတွက်အမှတ်အသားတစ်ခုဒီကျမ်းငယ်ကလေးကဖြစ်တဲ့အတွက်သူ့လက္ခဏာအဲ့ဒီလက္ခဏာကနေပြီးတော့မှကာလရွေကြာလာတော့မှပကံခစ်လို့ရောက်လာမယ်အဲ့လိုခစ်တွေပြောင်းလာတဲ့အခါမှာသူတို့ကဒီလိုမျိုးလှုပ်လိုက်တယ်လက္ခဏာကိုဟိုအခေါ်မတူတဲ့အတွက်သူကလက္ခဏာအဲ့လိုမျိုးပေါ့နော်လက္ခဏာနဲ့ပြောလိုက်တယ်လက္ခဏာကနေပြီးတော့ပါဠိတန်ပြောင်းသွားတယ်ပေါ့လက္ခဏာနဲ့နောက်ပိုင်းကျော်သွားလက္ခဏာလို့တော့မှပြောတော့ဗင်းတယ်လက္ခဏာဆိုတာအမျိုးကလက်ချင်အသက်တက်လိုက်တယ်မြန်မာရဲ့အကျင့်ကအသက်တက်တယ်အဲ့လိုမျိုးဆိုအသက်တက်လိုက်ရင်ကိုရဲ့စာဖြစ်သွားပြီလေဒါကပါဠိဆိုလို့ရှိရင်ဒီပါဠိကိုတို့တက်ချင်လို့ရှိရင်ဒီကောင်နဲ့တက်ပြလိုက်ရတယ်အဲ့ဒါဆိုတို့စာဖြစ်သွားရင်တို့ကယူလိုက်တာအဲ့ကြောင့်တို့ကလက်ချင်ကျန်းဟောကာလထပ်ပြီးတော့ရွေလျားရတဲ့အခါမှာလက်ချမ်းဆိုပြီးတော့ပါလက်ချမ်းကျန်းလေးလက်ချမ်းကျန်းလေးအခုကျတော့လက်တန်းလို့အဲ့လိုအဆင့်ဆင့်ပြောင်းလဲသွားတယ်လို့ဆိုလို့တယ်ဆိုလို့ချင်းလက်တန်းအထကထာလို့ဆိုရခြင်းဟာနှစ်ချက်ရှိတယ်နော်ဒီလိုမျိုးလက္ခဏာလက္ခဏာလက်ချံလက်ချံလက်ချံကနေလက်တန်းလို့ပြောင်းလဲလာပါတယ်လို့တချို့တကယ်အကျော်မော်ဆရာတော်ကြီးတွေကဆုံးဖြတ်ပေးခဲ့တယ်ငယ်လွန်းလို့တေးလို့လက်တန်းလို့ခေါ်တာမဟုတ်ပါဘူးလို့ဆုံးဖြတ်ပေးတယ်ဒါပေမဲ့လည်းအဲ့ဒါကိုအများစုကတိတ်မတင်ယူတော့မမတ်သားတော့လွယ်လွယ်ကူကူပဲလက်ငါးချောင်းထဲမှာအသေးဆုံးလေးမို့လို့အထကထာရည်ထဲမှာအသေးဆုံးလေးမို့လို့လက်တန်းအထကထာလို့ခေါ်တယ်လို့ဒီတိုင်းပဲအလွယ်ပြောကြတော့တယ်ဒါအများကြီးကတော့အဲ့ဒီတိုင်းပဲသိတယ်ဘိဓမ္မာသမားတော်တော်များများကအဲ့ဒီတိုင်းပဲဘာဖြစ်လို့လက်တန်းလို့ခေါ်လဲဆိုရင်လက်ငါးချောင်းမှာငယ်လို့လက်တန်းကအဲ့လိုပဲဟိုကျန်းစာရည်ထဲမှာလည်းဒီသင်္ကဟကျန်းလေးကငယ်လို့လက်တန်းအထကထာလို့ခေါ်ပါတယ်လို့ပြောတယ်သို့တော့လက်မအထကထာလက်ညှိုးအထကထာလို့မရှိတဲ့အတွက်အဲ့ဒါတိတ်တော့တဘာဝမကြနိုင်ဘူးဟုတ်တယ်နော်အဲ့တော့တိတ်ကြီးလို့ရင်လက်မကြီးကွာနည်းနည်းအလက်လောက်ဆိုရင်လက်ကလေးအထကထာအဲ့လိုတွေမျိုးမရှိဘူးလေဒီလက်တန်းအထကထာကြောင့်မှဖောက်ပြီးတော့ရှိနေရလေဒါဆိုလို့ရှိရင်ဒီအတိုင်းဟာအဓိပ္ပာယ်ရှိတယ်ဟုတ်တယ်နော်ဒီအတိုင်းဟာအဓိပ္ပာယ်ရှိတယ်ဒါပေမဲ့ဘယ်သူမှအဓိပ္ပာယ်မသုံးကြတော့ ဒီလိုလွယ်လွယ်ကူကူပဲဒီလက်တန်းကိုပဲအသုံးများတော့ဆိုလို့ရှိရင်အဲ့ဒီကိစ္စပြီးသွားပြီထားလိုက်တော့အထကထာအနေနဲ့အဲ့လောက်ဆိုရင်လုံတော့ပြီဆိုတော့အဲ့ဒီအောက်မှာပါရှိမလဲအဘိဓမ္မထသင်္ကဟံအဘိဓမ္မာဒေသနာတော်ဤအနတ္တကိုအချင်းချင်းရဲ့ယူရယူကျော်ဖြစ်သောကြောင့်အဘိဓမ္မထသင်္ကဟဟုအမည်ရသောတင်းညိုကျမ်းခေါ်လက်တန်းအထကထာကျမ်းကိုပါတိတ်တန်မိတ်ဆိုတီထွင်စီရင်ပြီးအံ့ပရိညင်ပရိညင်ရတာဟာဘာလဲဆိုရင်ပြုစီရင်အံ့ပြုစီရင်မြေဟုဝန်ခံမှုပြီတဲ့ဒါသူရဲ့အဓိပ္ပာယ်ပါပရိညင်လေးခံလိုက်အောင်လေဟုတ်တယ်မလားသူမြန်မာကြီးလည်းကိုယ်စကားလိုလုံးနေတော့ယူသုံးတယ်နော်အမှန်တော့ပါဠိတွေကြည့်ပါပဲမြန်မာစကားမှာကိုယ်ပိုင်သိရှားတယ်ပါဠိနဲ့ပေါင်းဆက်ပြီးတော့မှစိတ်ဆိုလို့ရှိရင်တို့ကငါစိတ်မကောင်းငါစိတ်ကောက်လို့ဆိုရင်စိတ်ဆိုတာမြန်မာစကားမဟုတ်ဘူးပါဠိစကားပဲစိတ်တဆိုတဲ့ပါဠိကိုတို့ကဒီလိုမျိုးပေါ့စိတ်တအခုနပြောတဲ့အတိုင်းပဲတို့ကတို့စကားဖြစ်ရှင်လို့ရှိရင်သူ့ကိုတတ်ပြရတယ်လေဒီလိုမျိုးပဲစိတ်တဒါပါဠိပဲအဲ့ဒီပါဠိကိုတို့ကသူ့ရဲ့အဓိပ္ပာယ်ကဘာလဲဆိုလို့ရှိရင်အာယုံကိုသိခြင်းသဘောလို့ခေါ်တယ်အာယုံကိုသိခြင်းသဘောအဲ့တော့ငါရဲ့အာယုံကိုတည်ခြင်းသဘောကြီးမြင့်နေတယ်လို့ပြောရင်အစင်ကမပြေဘူးဟုတ်တယ်မလားအဲ့လိုမျိုးအစင်မပြေတဲ့အခါကျတော့တို့ကတို့ရဲ့ကိုယ်ပိုင်စကားဖြစ်အောင်သူ့ကိုတတ်ပြစ်လိုက်တယ်ဒီလိုလုံးလိုက်တာနဲ့တို့စကားဖြစ်သွားပြီသူ့သေသွားပြီပါဠိသေရလို့ခေါ်တယ်ပါဠိကိုတတ်ပြလိုက်တာဒါကြောင့်တချို့စာတွေသင်လို့ချင်းဒါကပါဠိပြတ်သကလုံးဒါပါဠိသတ်အဲ့လိုပြောအဲ့ဒီပါဠိကိုတို့ကအသက်တတ်ပြလိုက်တာအဲ့ဒီတတ်တတ်လိုက်တဲ့တော့သူ့သေသွားပြီသေသွားတဲ့ပါဠိမဟုတ်တော့တို့စကားဖြစ်သွားတို့မြန်မာအဲ့လိုမျိုးကိုယ်တိုင်မထွင်အောင်တိကျပြီးရောယူထားလိုက်တာအဲ့ဒါကိုစိတ်ဟုတ်ရနော်ဘာလို့တော့တချို့နေရာတွေမှာကအဲ့လိုသူ့မူရင်းကိုတက်ပြီးတော့မှခေါ်လိုက်ရတာကအဆင်ပြေတယ်လွယ်လွယ်ကူပဲခေါ်လိုက်တာအဆင်ပြေတယ်ခုနပြောသလိုမျိုးစိတ်ဆိုတာအာယုံကိုတည်ခြင်းသဘောဆိုလို့ရှိရင်ကျွန်တော်တို့ကအဲ့လိုပြောတော့မယ်ဒီနေ့ငါအာယုံကိုတည်ခြင်းသဘောကဘာလို့ဖြစ်နေတယ်မသိပါဘူးဆိုအဆင်မပြေဘူးဟုတ်လားနော်ရိုးရိုးလေးပဲငါစိတ်ကဘာလို့ဖြစ်နေမှမသိဘူးဆိုရင်ရှင်းသွားတယ်ဟုတ်တယ်နော်နောက်ပြီးတော့ဒီမြန်မာပြည်တယ်နေမှာကြည့်ကြည့်လိုက် CAR ဆိုတဲ့အဲ့ဒီ CAR ကားကိုနိုင်ငံကြားကားနော်တို့ရဲ့နာမည်မှမဟုတ်တာဟုတ်တို့အဲ့လိုမျိုးမြန်နှုံးမြင့်စက်တက်စင်ထားသောအမြန်ရင်ဒီလိုမျိုးပေါ့သူသူ့သူ့ရဲ့ကားရဲ့အဓိပ္ပာယ်ကိုဖွင့်မယ်ဆိုရင် dictionary ကိုကြည့်လို့ရှိရင်လေအဲ့မျိုးဆိုတို့ကဟိုလူတယောက်သွားနေတဲ့အခါမှာနောက်မှာမြန်နှုံးမြင့်စက်တက်ထားသောအော်အဲ့လားအဲ့ဆိုတန်းသွားတိုက်လို့တေသွားဟုတ်တယ်မလားကားလာနေပြီလို့ပြောလဲဘီသွားပြီလေအဲ့လိုမျိုးဟုတ်တယ်နော်အဲတချို့ဟာတွေသူတို့စကားနဲ့သုံးမှရတယ်ကြောင့်မူရင်းစကားနဲ့ပဲသုံးမှရတယ်အဲ့ကြောင့်ဟိုတချို့ကပြောတတ်တယ်မြန်မာလူပဲပြောပါမြန်မာလူယူပြောပါဆိုမြန်မာလူအစ်စ်မှန်ပြောလို့မရတဲ့ဟာတွေအများကြီးလေမင်္ဂလာပါဆိုမြန်မာစကားမှမရှိတာမင်္ဂလာဆိုတဲ့ပါဠိရပဲလာတယ်လေနှုတ်ခွန်းဆက်တာချင်းကောင်းကျိုးဖြာဖြာပြည့်စုံစေခြင်းကြောင့်မင်္ဂလာဟုခေါ်သည်အဲ့ဆိုလို့ချင်းကျွန်တော်တို့ကနှုတ်ဆက်ပါတယ်ကောင်းကျိုးဖြာဖြာပြည့်စုံပါစေဒီလိုပြောလိုက်ရင်လည်းရတာပဲမင်္ဂလာပါလို့ပြောလိုက်တော့ရှင်းပါလေဟုတ်လားမင်္ဂလာပါမင်္ဂလာပါဆိုတဲ့မင်္ဂလာဆိုတဲ့ဟာကိုအဲ့တော့မြန်မာတွေရဲ့နှုတ်ဆက်စကားအဖြစ်သုံးဖို့ကကျတော့အဲ့ဒီဦးထွန်းဖေဆိုတဲ့လူတယောက်อ่ะအဲ့ဒီဟိုထွန်းနေစဉ်တရင်ဆောင်ထွန်းနေစဉ်တရင်ဆောင်ဟိုတုန်းကပေါ့နော်အခုကျရနာဘုံလိုမျိုးကြေးမုံလိုမျိုးပေါ့မြန်မာလင်းလိုမျိုးအဲ့လိုထွန်းနေစဉ်တရင်ဆောင်ထဲမှာအဲ့ဒီတရင်ဆောင်အဲ့ဒီဒါကထွင်ခဲ့လိုက်တာမင်္ဂလာပါဆိုတာလေး तू ကစပြီးခေါင်းစည်းမှာနှုတ်ဆက်ခဲ့လိုက်တာအဲ့မှာဟာဆရာတော်ကြီးတွေလည်းသဘောကျအေးဒါလေးကမစိုးဘူးကွာဒါဆိုရင်တော့ပါဠိလိုလိုနဲ့မြန်မာလိုလိုနဲ့နှုတ်ဆက်ပြီးသားတော့တူတူနဲ့လိုရင်းဖြစ်တာပဲအဲ့ဒီထွန်းနေစဉ်တရင်ဆောင်ကအဲ့ဒီမင်္ဂလာပါဆိုတာလေးကပေါ်လင်းခဲ့တာအခုကျတော့အားလုံးကမင်္ဂလာပါဆိုရင်ကိုယ်စကားလို့ဖြစ်သွားပြီလေ။ကျွန်တော်ရင်တော့လိုင်းပေါ်မှာနေအမျိုးပြောရင်တချို့တည်းတိတ်သွေးကြည့်တာအဲ969တွေနာမည်ကြီးတော့ကတိတ်သွေးကြည့်တာအင်္ဂလိပ်လိုမပြောရအသင်စည်းကမ်းကွာအဲ့လိုမျိုးမြန်မာလိုဆစ်စစ်ပြောပါမြန်မာလိုဆစ်စစ်ပြောပါဆိုမင်္ဂလာပါတော့နှုတ်ဆက်လို့မရတော့ဘူးလို့အဲ့လိုနော်သူများဟာတွေကိုယ်ကယူထားတာတွေအများကြီးကိုခုနပြောဆိုပေပေရလာလဲမိတ်ချီလာလာတယ်ဆောက်ပါတော့ဘာနဲ့လာလဲကားနဲ့လာဆိုကားကမြန်မာစကားမဟုတ်ဘူးလေဟုတ်လားအဲ့ကြောင့်တချို့ဟာတွေသွေးကြည့်လို့မရအောင်ကွာအဲ့လိုယူသုံးတဲ့ဟာကိုယူသုံးရတယ်ကဲရှိသေးတော့အခုပြရောက်ပြီလေအဲ့ဒီအောက်ပိုင်းမှာပါချီလဲပရမတ်ထတရားဟမ်တရားထင်တယ်ပရမတ်ထတရားလေးပါအဘိဓမ္မာကိုစလေးလာလို့ချင်းဒီကစလေးလာရပရမတ်ထတရားလေးပါဒါရေးမပြတော့ဘူးလိုက်လည်းမရေးတော့နဲ့နော်မှတ်ပဲတစ်ခါတည်းကြည့်လိုက်ပရမတ်ထကိုမြမလိုဘလို့ခေါ်မလဲဆိုရင်တရားကြည့်ပါပရမဆိုတာကတပုတ်အဋ္ဌဆိုတာကတပုတ်ပရမနဲ့အဋ္ဌကိုပေါင်းလိုက်တဲ့အခါမှာပရမတ်ထလို့ဖြစ်သွားတယ်တွေ့ရနော်တွေ့ရနော်ပရမတ်ထလို့ဖြစ်သွားတယ်အမှန်ဆိုရင်ဖြစ်တင်တာပရမနဲ့အဋ္ဌနဲ့ပေါင်းရင်ပရအဋ္ဌလို့ပဲဖြစ်တင်တယ်ဟုတ်လားပရမအဋ္ဌဘာဖြစ်လို့သူကဒီအဋ္ဌမှာအတလုံးကပျောက်ထွက်သွားတယ်နော်သူရဲ့ပါဠိရဲ့သဘောက ဒီဝါကြတစ်ခုရဲ့ကြားထဲမှာတရကိုလုံးဝမထားဘူးတရချင်းဖြုတ်ထုတ်လိုက်တာပဲအဲ့လိုမျိုးနီးစက်ရံနဲ့သူ့ဆက်လိုက်လို့ရတယ်လေအဲ့လိုမျိုးသူတရမထားတတ်ဘူးအစမှထားရင်ထားမယ်ကြားထဲမှာတော့မထားဘူးပုတ်တစ်ခုရဲ့ဝါကြတစ်ခုရဲ့ကြားထဲမှာတရမထားဘူးအဲ့ဒီတော့ဒီတရကြီးကိုရှေ့ပလိုက်တယ်လို့ခေါ်တယ်ပါဠိလိုသူ့ရှေ့ပလိုက်တယ်တရကိုရှေ့လိုက်တဲ့အခါမှာအပြောက်သွားတယ်အပြောက်သွားတဲ့အတွက်ပရမတ်ထလို့ဖြစ်သွားတယ်မတ်လို့ဘာဖြစ်လို့အတန်ထွက်တယ်ဆိုတော့ဒီဘက်မှာအထဆိုတဲ့ဟာကိုလှမ်းယူလိုက်တာလေပရမအထအထကိုလမ်းယူလိုက်တဲ့အတွက်ပရမတ္ထဆိုပြီးတော့မှဖြစ်သွားတယ်။အဲ့ဒီပရမတ္ထတရားကိုစလိလာရတယ်တဲ့။ပရမတ္ထတရားဘယ်လောက်ရှိလဲ
။
၄ပါးပရမဆိုတာမြတ်သောမတူရတဲ့ပြဖတ်ကြည့်ပါ။
မြတ်သော
အရှုပ်ပရာဏဖြစ်သောအထအနတ်အထေကိုသဘောချုပ်တယ်နော်။ပရမဆိုတာမြတ်တယ်တဲ့။ဒီတစ်ခုပဲယူထားလိုက်တော့နော်။မြတ်သောအထဆိုတာအနတ်သဘောမြတ်သောအနတ်အဲချင်းချင်းလေးဟုတ်လားပရမတ္ထဆိုတာဘာလဲဆိုရင်မြတ်သောအနတ်အောက်မှာဖတ်ကြည့်လိုက်သူရဲ့ပရမတ္ထကိုအဓိပ္ပာယ်နဲ့ရှက်ဖွင့်ပေးထားတယ်အောက်မှာကြည့်ကြည့်လဲပါမိမိတို့ဆိုင်ရာသဘောလက္ခဏာများမှာမဖောက်မပြန်မှန်ကန်တဲ့မဲ့မြတ်သောသဘောတရားသည်ပရမတ်ညီဤအဲ့ဒီမှာပရမတ်ဆိုတာတွေ့လားမူရင်းကပရမတ္ထเนาะပရမတ္ထကိုတို့ကတို့မြန်မာလိုပြောကျင်တယ်အောက်ကတလုံးဖြုတ်တယ်အပေါ်တလုံးတက်ပလိုက်တယ်အဲ့မှာတို့စကားဖြစ်သွားတယ်เนาะပရမတ်မြင်အောင်ကြည့်ပါပရမတ်စကားတွေပြောနေတယ်ပြင်းကျက်စကားတွေပရမတ်စကားဆိုအဲ့ဒါကိုပြောတာမူရင်းကပရမတ္ထတို့မြန်မာကကိုစကားလုတ်ပြလိုက်ရှင်တော့တက်ပလိုက်တယ်အသက်တက်ပလိုက်တယ်เนาะအဲ့မှာပရမတ်ဆိုပြီးရောဖြစ်သွားတယ်နောက်နံပါတ်2ချက်ကလူနဲ့ပြန်မှာတတဝထွေထွေမြေရေတောတောင်စသည်ဖြင့်အထေဝတ္ထုပြည့်ညက်ပြည့်ညက်ပြည့်ညက်လို့ဖတ
်
ပြည့်ညက်စုများမြေမြပင်များစေကာမူလူရင်းအရှုပ်အသက်တင်စစ်ထုတ်လိုက်သောအရှုပ်ပရာဏအားဖြင့်စိတ်စေတသိက်ယုတ်နိဗ္ဗာန်တို့မှတပါရှာမရရှိထို့ကြောင့်အရှုပ်ပရာဏအားဖြင့်ထင်ရှားရှိသောစိတ်စသောတရားလေးပါးသည်ပရမတ်မြည်၏အောက်ကဆောင်ဆိုတာလေးဖတ်လိုက်ပါဦ
း
မဖောက်မပြန်မှန်ကန်တဲ့မှန်ဂုံတရကအမြတ်ဟူ၍ခေါ်အထေဝတ္ထုပြညာစုတွေများပလေလဲအရှိအမြစ်စီစစ်ထုတ်ကအရှုပ်ပရာဏတဏီပြပရမဟုပရမပရမဟုခေါ်ဟိုဘက်မှာတဏီပြလို့ခြေရရှိထားတာဟုတ်တဏီပြလို့ခြေရအတွက်ဒီမှာပရမဆိုမှဟိုဘက်ကပြနဲ့လမ်းပြီးတော့ချိန်မိမယ်လေသူရဲ့အကာယံကအရှုပ်ပရာဏတဏီပြပရမဟုခေါ်ဟုတ်ပြီအဲ့ဒီဒီပဲသူကကြည့်ကြည့်အောင်နော်အဲ့ဒီအောက်မှာဘိတ္တမထနဲ့ပရမထအယတုမတူတဲ့အဲ့ဒါခဏလေးထားလိုက်အောင်မယ်နော်အဲ့ဘိတ္တမထတရားကိုပြောတယ်ဆိုတော့ပရမထဆိုတဲ့အတိတ်ပဲကိုမြန်မာလိုရိုးရိုးပဲပြောပါဆိုရင်တော့မဖောက်မပြန်မှန်ကန်တည့်မတ်တဲ့အနတ်သဘောဒါပဲပရမထတော့ဗာလဲဆိုရင်မဖောက်မပြန်မှန်ကန်တည့်မတ်တဲ့အနတ်သဘောအေးပေါ့မှန်ကန်တည့်မတ်တဲ့သဘောပေါ့နော်ဘာဖြစ်လို့လဲဆိုတော့တကယ်လောကမှာအရှိတရားလို့ခေါ်တယ်အဲ့ဒါလောကမှာအရှိကဒါပဲဒီထက်ပိုပြီးတော့ဘာမှမရှိဘူးမပြောင်းလဲတော့ဘယ်တော့မှမပြောင်းလဲတော့ဘယ်တော့မှလည်းဟိုနေ့ကပြောသလိုပဲပြညတ်တရားတွေကပုံစံပြောင်းရင်အခေါ်ဟောပြောင်းလဲတယ်เนาะနောက်ပြီးတော့ပြညတ်တရားတွေမှာအတီဆိုတာမရှိနေတဲ့အတွက်သူကအငြင်းတန်းပြောင်းလဲနေတယ်ပြီးတော့တကယ်မရှိဘူးပြညတ်တရားတကယ်မရှိဘူးပရမတ်ဆိုတဲ့အရာကတော့တကယ်ရှိတယ်ဒီပရမတ်တရားဟာဘယ်တော့မှပြောင်းလဲသွားခြင်းမရှိဘူးဖောက်ပြန်သွားခြင်းမရှိဘူးဖောက်ပြန်တယ်ဆိုတာကဟိုအဲ့ဒီဟိုပြောင်းလဲနေရောတော့မှကောင်းတယ်ဖောက်ပြန်ပြောင်းလဲတာပေါ့နော်မဟုတ်လို့ချင်းတို့ဒီအရက်ထဲမှာဖောက်ပြန်တာကြတော့တမျိုးသုံးကြတာလေအမှန်တော့ရှေ့ဟာနဲ့နောက်ဟာနဲ့မတူတော့တာကိုပဲဖောက်ပြန်တယ်လို့ခေါ်တာပါသူရဲ့ပင်ကိုသဘောကိုစွန့်ပြီးတော့နောက်ထပ်သဘောတရားတစ်ခုကိုပြောင်းလဲသွားတယ်ဆိုရင်အဲ့ဒါကိုဖောက်ပြန်တယ်လို့ခေါ်တာဖောက်ပြန်တယ်လို့မသုံးချင်းပြောင်းလဲနေတယ်လို့အဲ့လိုဆိုရတာကောင်းတယ်တို့လာထင်တယ်ပရမတ်တရားကတော့အဲ့လိုပြောင်းလဲခြင်းမရှိဘူးဘာဖြစ်လို့ပြောင်းလဲခြင်းမရှိဘူးလဲဆိုတာဆက်ပြီးတော့လေ့လာရမယ်တို့လောလောဆယ်မှတ်ထားဖို့ကပရမတ်ဆိုတာကပရမတ္ထဆိုတာကမဖောက်မပြန်မှန်ကန်တဲ့မှတ်တဲ့အနတ်သဘောဒါပဲเนาะဘယ်တော့မှပြောင်းလဲဘူးတဲ့ဒါဆိုလို့ရှင်အဲ့ဒီမဖောက်မပြန်မှန်ကန်တဲ့မှတ်တဲ့ပရမတ္တရားဘယ်နှပါးရှိတယ်လဲဆိုရင်၄ပါးဟုတ်လားပရမတ္ထတရား၄ပါးရှိတယ်ဖတ်ကြည့်ပါနံပါတ်1စိတ် နံစိတ်မဟုတ်မဟုတ်ကြည့်နေဟိုကပဲဖတ်လိုက
်
စိတ်စေတသိက်အင်းအဲ့ဒါပဲကြည့်လိုက်ယုတ်နိဗ္ဗာန်စိတ်စေတသိက်ယုတ်နိဗ္ဗာန်အဲ့လေအလွတ်ရအောင်ဆိုကြည့်ရော
စိတ်စေတသိက်ယုတ်နိဗ္ဗာန်
ပရမထတရားဘယ်လောက်ရှိလဲ
၄ပါး
ဘာတွေလဲ
စိတ်စေတသိက်ယုတ်နိဗ္ဗာန်
ဟုတ်ပြီစိတ်ဆိုတာဘာလဲတော့အဲ့လိုသွားရမယ်နော်စိတ်ဆိုတာဘာလဲအာယုံကို
ရအောင်
ယူနိုင်ခြင်းဖြင့်တိတတ်သောသဘောတရားအဲ့တော့ကိုယ်အလွယ်တကူမှတ်ရှင်အာယုံကိုတိခြင်းနော်အာယုံကိုတိခြင်းစိတ်ဆိုတာ
အာယုံကိုတိ
ခြင်းစေတသိက်ဆိုတာစိတ်နိုင်မီ၍စိတ်ကိုရှယ်လည်တတ်သောရှယ်လည်တတ်သောသဘောတရားဖတ်ကြည့်ပါဦးစေတသိက်ဆိုတာဘာလဲ
စိတ်နိုင်မီ၍စိတ်ကိုရှယ်လည်တတ်သောသဘောတရား
ဟုတ်ပြီရုပ်ဆိုတာဘာလဲ
ကိုယ်အေးစသောစံကျင်ဘက်အကြောင်းများကြောင
့်ရှေ့အစဉ်နဲ့နောက်အစဉ်မတူအောင်ပြောင်းလဲဖောက်ပြန်တတ်သောသဘောတရားနိဗ္ဗာန်ဆိုတာ
တဏှာကိုကံစင်းတ
ဘဒုက္ခကတိရှုပ်ငြိမ်ခြင်းသဘောတရားဟုတ်ပြီသူတို့ကရေးထားပြီးသားရေနော်ညီမလေးတို့ဆိုရင်သူအဲ့ဒီစိတ်ဆိုတာကိုစလေးလာမယ်နော်စိတ်ဆိုတာပါဠိလိုစိတ်တခုနရေးပြတယ်ဟုတ်ဘယ်မှမရှိတော့စိတ်တနော်စိတ်တဆိုတာကစိတ်စိတ်တလို့ပါဠိရှိထားတဲ့အတွက်စိတ်ကိုဟိုတဝင်းဘူးနဲ့တတ်တာလောရင်ကျန်တာနဲ့တတ်ခွင့်မရှိဘူးအဲ့လိုမျိုးကျန်တာနဲ့တစ်ခုခုနဲ့တတ်လိုက်တော့မှားသွားပြီမူရင်းပါဠိကစိတ်တဆိုတဲ့အဲ့လိုမူရင်းကိုတိမှကိုတို့မြန်မာတို့ပြောင်းထားတဲ့ဟာကိုကတပ်ပုံမှန်အောင်ရေးနိုင်တော့မယ်။နောက်ပြီးတော့ဒုတိယတစ်ခုကစေတသိက်။စေတသိက်ဆိုလဲအသက်ကိုဖြုတ်ကြည့်လိုက်။ကိုယ့်ကိုကြည့်ကြည့်လိုက်။ဘာထွက်သွားမလဲ။စေတသိကဟုတ်လား။ပဋ္ဌာန်းထဲမှာနားထောင်မှုလေးပဲ။စေတစေတသိကံဓမ္မစေတစေတသိကအဲစေတသိကတဲ့ဒီစေတသိက်ကိုပြောစေတသိကလို့ပြောထားတဲ့အတွက်ဒီစေတသိက်ကိုတဝင်းပုံနဲ့တက်ခွင့်လုံးဝမရှိဘူး။ဟုတ်လားတော့ပါလားပါသောနဲ့တက်ခွင့်လုံးဝမရှိဘူးကကြီးနဲ့တက်မှစေတသိက်ကိုဖြတ်ထားတယ်လေပါဠိတတ်ထားတယ်အဲကြောင့်စေတသိက်ယုတ်ဆိုတာကရူပနိဗ္ဗာန်ဆိုတာကနိဗ္ဗာနဟုတ်လားနိဗ္ဗာနကိုကိုယ်စကားဖြစ်ချင်းတော့တက်ပလိုက်တာပေါ့ဟောဒါပဲတို့မြန်မာလူချင်းတက်ပလိုက်တာပဲစိတ်ဆိုတာအာယုံကိုတည်ခြင်းတဲ့အသေးစားနားထောင်နော်စိတ်ဆိုတာအာယုံကိုတည်ခြင်းသူကအာယုံ၆ပါးရှိတယ်။ရူပါယုံ၊တတ္တယုံ၊ကန္နယုံ၊ရတ္တယုံ၊ပုထပယုံ၊ဓမ္မယုံအဲ့ဒီအာယုံ၆ပါးရှိတယ်။ဘယ်အာယုံကိုပဲဖြစ်ဖြစ်စိတ်ကတည်တယ်။စိတ်ဟာအာယုံနဲ့꿰ပြီးတော့ဖြစ်ရထုံးတယ်မရှိဘူး။စိတ်တိုင်းစိတ်တိုင်းမှာအာယုံတွေရှိတယ်။အာယုံမရှိဘဲနဲ့စိတ်မဖြစ်ဘူး။အာယုံမရှိဘဲနဲ့စိတ်မဖြစ်ဘူးဆိုတဲ့အခါကျတော့ဒီစိတ်ဟာအာယုံမရှိရင်သူလည်းမဖြစ်ဘူးဆိုတော့အာယုံကိုသူရအောင်ယူတယ်။အခုပြောနေတာကြားရနော်မိုးရွာလာလို့ရှိရင်အဲ့ဒီမိုးရွာတဲ့အတန်ကိုလှမ်းပြီးတော့ညှို့သေးတယ်အဲအာယုံကိုရအောင်ယူတယ်ဆိုတော့အဲ့ဒါကိုပြောတာဟိုဘက်ကဆိုင်ပြီးဝေါ်ကနေတအားမောင်းပြီးတော့ဖွဲထဲမှာဖြတ်သွားတယ်အဲ့ဒီကိုလှမ်းအာယုံပြုလိုက်သေးတယ်ဒါကြောင့်စိတ်ကအာယုံကိုရအောင်ယူပြီးမှသူကတိတယ်သူကမရရအောင်ယူတယ်လူတယောက်ဟာအခန်းထဲမှာနေပြီးတော့မှဘာမှအာယုံမရှိဘဲနဲ့သူမနေနိုင်အောင်နောက်ဆုံးမှဘလို့မှအာယုံမရှိဘူးဆိုလို့ရှိရင်သူတွေးနေတော့မှာပဲအဲ့တွေးတော့နေတာကဓမ္မအာယုံတစ်ခုပဲလေဒီဟာတော့ကြည်ကျင်တယ်တခုခုကြည်နေဆိုတော့တို့ TV ကြည့်လို့ရှိရင်အတန်မလာရင်တို့အဆင်မပြေဘူးသူက TV ဟာရူပါယုံဆိုတဲ့အဆင်တစ်ခုဖြစ်တယ်ဒါပေမဲ့အတန်ကိုတို့လိုချင်သေးတယ်အဲကြောင့်အတန်ကိုရအောင်ချပွေးတယ်အတန်ရအောင်ယူတယ်ဒီတိုင်းပဲဟိုအစားအသောက်တွေစားတယ်ဆိုရင်လည်းဒီရတ္တယုံလို့ခေါ်တယ်အဲ့ဒီအစားအသောက်မှာဘာမှအနှံ့နေမပါဘူးဆိုရင်မကြိုက်ပြန်အောင်စိတ်ဆိုတာအဲ့လိုမျိုးနေရာတကာပန်းပွင့်တစ်ပွင့်ကိုကြည့်ရင်တော့မှဒီမှာအစင်းကိုလည်းဟိုမှာပန်းလေးဖြူဖွေးနေအစင်းကိုလည်းတွေ့ရတယ်သူအနှံ့အောင်လည်းလိုချင်တာပဲအစင်းအတန်အနှံ့အရသာအတွေ့အထိဆိုတဲ့ဓာရီကုံလုံးကိုရအောင်စိတ်ကရှားတယ်မရမရှင်းရှားတယ်ရလို့ချင်းအဲ့နဲ့ပျော်မွေးရနေတယ်နောက်ဘာမှမရလို့ချင်းအတွေးနဲ့နေလိုက်ဆောင်းကော်မရှင်အိမ်ဘာရှိအောင်မလားအစင်းမရှိတော့ဘူးနော်အတန်အနှံ့အရသာမရှိတော့မရှိတော့တဲ့အခါမှာဘာလုံးတွေးနေတော့တယ်တွေးတာဓမ္မယုံလေးအယုံအာယုံနဲ့ကင်းပြီးတော့စိတ်ကဖြစ်ရုံမရှိဘူးဆိုတော့လူရဲ့စိတ်မှဒီလိုလားဆိုတော့မဟုတ်ဘူး။နွားရဲ့စိတ်လည်းဒီလိုပဲ။ခွေးရဲ့စိတ်လည်းဒီလိုပဲ။နတ်စိတ်လည်းဒီလိုပဲ။ယဟန္တာစိတ်လည်းဒီလိုမြတ်စွာဘုရားစိတ်လည်းဒီလိုပဲ။ဘယ်သူတန်တန်ကစိတ်ဖြစ်ဖြစ်ဒီရဲ့သဘောကနေပြောင်းလဲခြင်းမရှိဘူး။ဖောက်ပြန်ခြင်းမရှိဘူး။မှန်ကန်တယ်တဲ့မှန်တယ်။ဘယ်သူစိတ်ဖြစ်ဖြစ်လူရင်းကအာယုံကိုတည်ခြင်းသဘောပဲ။ဒါကြောင့်သူပရမတ်တရားလို့ခေါ်တာ။သိချာပြန်နားထောင်နော်။မေ့နေပြီအရင်ကဟာတွေက။မမေ့လေ။နာဘူးထက်မှန်လို့ခေါ်ရ။ဒါကြောင့်စိတ်ကိုဘာဖြစ်လို့ပရမတ်တရားလို့ပြောတာလဲဆိုလို့ရှိရင်ဘယ်သူတန်တန်မှဖြစ်တဲ့စိတ်ပဲဖြစ်ဖြစ်ဒီအာယုံကိုရအောင်ယူတယ်တိတက်တယ် ဒီသဘောနဲ့ပြောင်းလဲသွားရင်မရှိဘူးသူစိတ်လည်းဒီတိုင်းကိုယ်စိတ်လည်းဒီတိုင်းအားလုံးရဲ့စိတ်တိရစ္ဆာန်ရဲ့စိတ်နတ်ပြမာတွေရဲ့စိတ်မြတ်စွာဘုရားရဲ့စိတ်အားလုံးကတပုံစံနဲ့ပဲဒါဆိုလို့ချင်းငါစိတ်ကတော့အာယုံကိုတိတက်တဲ့သဘောရှိရဲ့သူစိတ်ကြမှာအာယုံကိုတိတက်တဲ့သဘောမရှိဘူးဆိုတာထုံးစံမရှိဘူးအမေရိကန်ရဲ့စိတ်လည်းဒီတိုင်းအိန္ဒိယရဲ့စိတ်လည်းဒီတိုင်းမြန်မာရဲ့စိတ်ကလားရဲ့စိတ်တရုတ်ရဲ့စိတ်အားလုံးကဒီတိုင်းပဲမဖောက်ပြန်လုံးဝမဖောက်ပြန်ဘယ်လိုနည်းနဲ့မှစိတ်ဆိုတာဒီသဘောနဲ့ဖောက်ပြန်သွားရုံထုံးစံမရှိဘူးဒါကြောင့်စိတ်ဆိုတာပရမတ္ထတရားတပါးလို့ဒီလိုခေါ်တာဟုတ်ပြီနော်နောက်တစ်ခုကစေတသိက်စေတသိက်ကဆိုတဲ့ပါဠိရလာတယ်စေတသိက်ရဲ့သူရဲ့အဓိပ္ပာယ်လေးဖတ်ကြည့်ပါစေန
ိုင်စေနိုင်မိ၍စိတ်ကိုချဲ့လဲတတ်တော်သဘောတရား
ဟုတ်ပြီစေတသိက်ဆိုတဲ့အကောင်ကအကောင်ဆိုလို့ဟုတ်ဘူးအကောင်တွေပြောတာပေါ့နော်အဲ့ဒီစေတသိက်ဆိုတဲ့တရားတစ်ခုကစိတ်ကိုမှီတယ်တဲ့သူကြီးတတ်တတ်ဆိုသူမဖြစ်နိုင်ဘူးနော်စေတသိက်ကြီးတတ်တတ်မဖြစ်ဘူးစိတ်ကိုအရင်မှီလိုက်တယ်သူကစိတ်ကိုမှီပြီးတော့အဲ့ဒီစိတ်ကိုမှီလဲမှီသေးတယ်စိတ်ကအမိခံတော်ပါလားစိတ်ကအမိခံရတာစေတသိက်ကစိတ်ကိုလာမှီတာနော်ပြီးတော့မှအဲ့ဒီစိတ်ကိုပြန်ပြီးတော့ရှယ်လဲလိုက်တယ်စိတ်ဆိုတာမူရင်းအားဖြင့်ခုနပြောပြီးပြီအာယုံကိုတည်ခြင်းသဘောတရားတစ်ခုတည်းပဲရှိရယ်နော်ဆိုလို့ချင်းစိတ်ဆိုးတာစိတ်ကောင်းတာဆိုတာမရှိဘူးစိတ်မှာဆိုးတာကောင်းတာမရှိဘူးအာယုံကိုတည်တာတစ်ခုတည်းပဲရှိရယ်အဲ့ဒီစိတ်ကိုဆိုးသွောင်ကောင်းသွောင်ဘယ်သူကလှုပ်လဲဆိုရင်စေတသိက်ကလှုပ်တယ်အဲ့ဒီစိတ်တိတ်ဟာ50နဲ့မှ2ပါးရှိတယ်။တခါတည်းသူအရေးအတွက်ကိုတို့ထားလိုက်။ဒီမှာတော့ပါလားမပါလားမသိဘူး။ပါလား။မပါဘူးလား။စိတ်တိတ်ပေါင်း50နဲ့2ပါးရှိတယ်။အဲ့ဒီစိတ်တိတ်ပေါင်း50နဲ့2ပါးထဲမှာသဘာဝစိတ်တာတာတန်းတော့ပါလို့ခဏထားလိုက်အောင်နော်။အမြင်လွယ်ဆုံးပြောရရင်လောဘဆိုတာလေစိတ်တိတ်တစ်ခုပဲ။လောဘစိတ်လို့မရှိဘူး။လောဘဆိုတာစိတ်တိတ်တစ်ခုပဲ။အဲ့ဒီလောဘဆိုတဲ့လိုချင်တက်မှတ်တဲ့စိတ်တိတ်ကလေးကစိတ်ကိုရှယ်လေလိုက်တော့စိတ်ကလိုချင်တက်မှတ်တဲ့လောဘစိတ်ကြီးဖြစ်တော့တာပေါ့အမှန်တော့စိတ်မှာလောဘဆိုတာမရှိဘူးအဲ့ဒီစိတ်တိတ်ကကပ်ပြီးတော့မှသူရှယ်လဲပလိုက်တာဒီစိတ်ကိုလေတိုးတော့တခုနားလဲထားပေါ့စိတ်နဲ့စိတ်တိတ်ကဒါဆိုရင်စိတ်ကအရင်ဖြစ်လိုက်မယ်ဖြစ်ပြီးတော့မှဖြစ်နေတဲ့စိတ်ကြီးကိုစိတ်တိတ်ကလာပြီးတော့ရောရှယ်လဲလိုက်တယ်အဲ့လိုတော့မဟုတ်သူတို့ချင်းဖြစ်ပြိုင်နေပဲဖြစ်တယ်ပြိုင်နေပဲဘယ်သူမှအရင်ဘယ်သူကနောက်လို့မရှိဘူးအေကုတ်ပါဒလို့ခေါ်တယ်စိတ်တိတ်ဘက်မှာညီမလေးတို့သင်ကြီးနော်အေကုတ်ပါဒစိတ်နဲ့အတူဖြစ်ရှင်လို့ခေါ်တယ်သူတို့အတူတူပဲဖြစ်တယ်အတူတူဖြစ်ပင်မဲ့လို့အဓိကပြဌာန်းကြတာကစိတ်ကပြဌာန်းကြတယ်။ဒါကြောင့်တို့ဒီမှာအတူတူတော့ဖြစ်နေတာပဲလေ။အတူတူဖြစ်ပင်မဲ့ဇာပြဌာန်းကြရလေ။အဲ့ဒီဘောမျိုးပဲ။ဘသူကအရင်ဖြစ်တယ်လို့တော့မရှိဘူး။နော်။ဘသူကအရင်ဖြစ်တယ်လို့မရှိဘူး။အတူတူဖြစ်တယ်။အတူတူဖြစ်တော့လဲစိတ်ကပြဌာန်းကြတယ်။အဲ့ဒီစိတ်ကိုစေတသိက်ကရှယ်လေလိုက်တယ်တဲ့။လောဘဆိုတဲ့စေတသိက်ကရှယ်လေလိုက်တော့လောဘစိတ်ပြောင်းသွားတာပေါ့။ဒါပဲလေဟုတ်လား။ကိုယ့်ကိုနေနေရဆိုတော့ဒီမှာနေနေတာဘာဖြစ်တော့ဘာမှမဖြစ်ဘူး။ကိုယ့်စိတ်လေးနဲ့ကိုယ်ပဲလေ။အဲ့ချိန်ဟိုနားခွေးတကောင်ကလာပြီးတော့မှဘွားကနေလာလို့လည်းကြောက်သွားတယ်ကြောက်သွားခါမှဒေါသစိတ်တိတ်ကလာပြီးဝင်လာတော့ဒေါသစိတ်တိတ်ကကိုယ်ရှယ်လဲလဲကိုယ်စိတ်ကကြောက်စိတ်လေးဖြစ်သွားတယ်အဲ့လိုမျိုးစိတ်တိတ်ကရှယ်လဲတာလောဘဆိုလည်းစိတ်တိတ်ဒေါသလည်းစိတ်တိတ်မောဟဆိုလည်းစိတ်တိတ်ပဲဒီတိုင်းပဲတရားတရားတို့သူများလှူရှင်တယ်တန်းရှင်တယ်အားလုံးကအလောဘတွေအဒေါသတွေမေတ္တာတွေထားတယ်အဒေါသတွေဒါတဲ့စိတ်တိတ်တွေကြည့်တယ်အဲ့ဒီစိတ်တိတ်တွေကိုတို့ကမွေးမြူရတယ်စိတ်ကမွေးနေရမလို့စိတ်ကောင်းမွေးကြပါသောစိတ်ကမွေးလို့မရသူမွေးရပါခဲ့ရဒီစိတ်ကတို့ကရှိထားပြီးသားဖြစ်နေပြီလေအဲ့မျိုးတို့ကမွေးမယ်ဆိုရင်စိတ်တိတ်ကိုမွေးရတို့တော့ဒါပေမဲ့လည်းဟိုစိတ်နဲ့စိတ်တိတ်ကခွဲမရခွဲမရတဲ့ခါကျတော့လေဒီလိုပဲအရက်ထဲမှာတော့စိတ်ကောင်းမွေးပါလို့ပြောတာပါနော်နင်တို့စိတ်တိတ်ကောင်းလေးမွေးကြအောင်ဆိုတော့လူလူရောစမ်းပါလို့ထားအောင်ပါပေါ့ဟုတ်တယ်မလားအရက်ထဲမှာတော့ညင်းလို့မရဒါပေမဲ့လည်းအမှန်တရားတွေကိုတော့ဒီလိုခွဲခြားပြီးသိတာဒါဗိဓမာရဲ့ပညာရတစ်ခုပဲဗိဓမာကိုလေ့လာတဲ့ရှင်သိပ္ပံပညာရှိတယ်လောကမှာသိပ္ပံပညာရှိတယ်ဗုဒ္ဓရဲ့ဗိဓမာပညာရှိတယ်သိပ္ပံပညာကဘာလဲဆိုတော့လောကကြီးကိုနေပြောအောင်လုပ်ပြီးတယ်ဒါသိပ္ပံပညာရဲ့သဘောပဲနော်လောကကိုနေပြောအောင်လုပ်ပြီးတယ်အခုတို့အေးနေလို့ရှင်အနှွေးဆက်ထုတ်ပြင်မယ်သိပ္ပူလို့ရှင်အဲကွန်းထုတ်ပြင်မယ်တော်အမျိုးဟိုတွားရတာချစ်တော်ညောင်းရင်စပိန်လေးထွင်ပြီးလဲနောက်ဆိုင်ကလေးကားလေးအမျိုးပေါ့နော်သိပ္ပံရဲ့သဘောလောကကိုနေပြောအောင်လုပ်ပြီးတယ်ဗုဒ္ဓရဲ့အဘိဓမ္မာကျတော့လောကနဲ့လွတ်မြောက်အောင်လုပ်ပြလိုက်တယ်။ဘလောက်ပဲနေပြော်တယ်ပြောပြောအဲကွန်းလေးနဲ့နေပြော်နေတော့မီးပြတ်တော့သွားပြန်ရောဟုတ်လား။အဲလိုမျိုးပေါ့ဘလောက်ပဲနေပြော်အောင်သိပ္ပံပညာစူးစမ်းပြီးစူးစမ်းပြီးလူတွေတကယ်ချမ်းသာစိတ်ကိုမရနိုင်။တကယ်အဲ့ဒီချမ်းသာစိတ်ကိုမရနိုင်လို့ဆင်းရဲဒုက္ခအမျိုးမျိုးကြုံနေတဲ့ထဲကနေပြောမှာလွတ်ထွက်အောင်လို့အဘိဓမ္မာလုပ်ပြလိမ့်မယ်။ဒီသဘောမျိုးပဲ။သိပ္ပံပညာဟာလောကကိုနေပြော်အောင်လုပ်ပြတယ်။ဘိဓမ္မာကတော့လောကနဲ့လွတ်မြောက်အောင်လုပ်ပြတယ်။အဲ့ကြလေးမှတ်ထားရမယ်နော်။ဟုတ်ပြီ။အဲ့တော့ဆိုတော့စေတသိက်ဒီစေတသိက်ကိုစိတ်ကိုရှယ်လဲပါတယ်ဆိုတာကိုတို့ဘယ်လိုနားလည်ရမလဲဆိုရင်ဒါရေးမှဆိုအရင်ရေးလိုက်နော် ်စိတ်ကအာယုံနှစ်ခုမြူနိုင်ဘူးတစ်ခုပဲယူနိုင်တယ်တစ်ခုယူရင်တစ်ခုကလွတ်တယ်စိတ်ရဲ့သဘောအဲ့တိုင်းပဲစိတ်ဆိုတော့အာယုံကိုတိတယ်တိရခါမှာတစ်ခုပဲတိတယ်နှစ်ခုမတိနှစ်ခုပြိုင်ပြီးတိရောမရှိဘူးတိတ်မြန်လို့တာဒီလိုလက်ဖြစ်တစ်ဖြက်မှာဒီလိုလက်ဖြစ်တစ်ချက်တီးလို့ချင်းစိတ်ပေါင်းဂရေတသိန်းဖြစ်သွားပြီလေဟာမျက်စောပြာဟောတာလက်ဖြစ်ဖြက်ခနဲ့တစ်ချက်တီးလိုက်မှာစိတ်ပေါင်းဂရေတသိန်းဖြစ်သွားလိုက်ပြီဆိုတော့တို့အပြီးမှာတင်နေတဲ့ကုသိုလ်စိတ်တွေဟာတဏှာကြီးလေတဏှာကြီးဆိုလို့ချင်းစဉ်းစားကြည့်လိုက်ကုသိုလ်စိတ်ပေါင်းဂရေပေါင်းတန်းပေါင်းဘလောက်လောက်ဖြစ်သွားမလဲကုသိုလ်စိတ်တွေကုသိုလ်စိတ်တွေကြီးဆက်ပြင်းနေတာအဲတန်ဖို့ရှိတာပဲလက်ဖြစ်တစ်ချက်မှာစိတ်ဟာဂရေတသိန်းဖြစ်တယ်ရုပ်ကတော့ဂရေ9000လောက်ဖြစ်တယ်တို့ရဲ့ရုပ်ကလည်းအဲ့လိုဂရေ9000လောက်ဖြစ်ပြတ်သွားပြီဒီရဲ့အတွင်းမှာလေဒါကသိပ္ပံပညာရှင်တွေလုံးဝလက်ခံတဲ့အရာတွေပဲသူတို့ဘလို့ပဲစစ်စစ်စစ်စစ်ဗုဒ္ဓဘီးဒီမှာဘလို့မှမလွန်ဆန်နိုင်ဘူးသူတို့စစ်စစ်ချက်အတွေ့ရှိတန်းရှိတန်းဘီးဒီမှာတွေမှာရှိထားပြီးသားသိပ္ပံပညာသိထွန်းကလာတာဘီးဒီမှာကိုထောက်ခံပြီးသားဖြစ်သွားတယ်တော်တော်ကြီးကောင်းပါတယ်ရပြီနော်ဆိုတော့စေတသိက်ဟာစိတ်ကိုချဲလဲပုံကိုတို့ကဘလို့မြင်တာအောင်လုပ်မလဲဆိုလို့ရှိရင်အခုရေတံဘူးတဘူးဝယ်ထားလိုက်ရေတံဘူးကကြီးနေမှာအဲ့ဒါစိတ်လို့သဘောထားလိုက်နော်အဲ့တော့မူလအနေနဲ့အာယုံကိုတိတက်ခြင်းသဘောပဲရှိတဲ့ဖြူစင်နေတဲ့စိတ်ကလေးဟာစေတသိက်ကကြိုက်တဲ့စေတသိက်ဝင်ရှယ်လေလိမ့်မယ်တို့စင်းနေအောင်လေးထည့်ကြည့်လိုက်ဟောအဲ့မှာနော်သူ့ရေကိုမှီသွားတယ်ပြီးတော့ရေကိုသူပြန်ရှယ်လေပလိုက်တယ်အဲ့တော့ရေကအနီအောင်ဖြစ်သွားတယ်ဘာမှမတက်နိုင်ဘူးလေဒီလိုမျိုးပဲအဝါရောင်လေးထည့်လိုက်ရင်ဒီတိုင်းအမဲရောင်လေးထည့်လိုက်ရင်ဒီတိုင်းပြာရောင်ထည့်ရင်လည်းဒီတိုင်းပဲသူကာလာဆိုးလိုက်တာပဲစေတသိက်ကကာလာဆိုးလိုက်တာပဲတော့ကောင်းတဲ့ဟာဆိုးမလားညစ်တဲ့ဟာဆိုးမလားဒါကိုကြင့်ယူရတော့မယ်အဲ့ဒီဟာကြတော့လေကိုယ်စိတ်ကိုအမြဲတမ်းပဲကောင်းတာလေးတွေဖြစ်စေခြင်းနဲ့တတတရားဖြစ်ခြင်းနဲ့သူများအောင်မြစ်တာထားခြင်းနဲ့ဒါတွေကကိုကြင့်သုံးရတော့ဟောမယ်သူကသူအလိုလျောက်ကြလာမယ်လို့တော့မထင်နဲ့အချိန်တန်တော့လေကောင်းသွားတာပဲဆိုတာမဟုတ်ဘူးအဲ့ဒီအချိန်တန်အောင်သူအချိန်မှမျိုးစုံဖြတ်တန်းခဲ့ရတယ်မျိုးစုံကြင့်သုံးခဲ့ရတယ်ဒီလိုမျိုးတွေသူအလိုလိုဖြစ်လာတာမျိုးမဟုတ်ဘူးအဲ့ဒါကြောင့်ဒီစီတသိက်ကောင်းတွေကိုမွေးမြူရတယ်အာယုံနဲ့ပဲမွေးရတယ်မွေးရသွားလीအာယုံနဲ့မွေးရမယ်ဘယ်လိုအာယုံနဲ့မွေးမလဲတရားထိုင်ပြီးတော့ဝင်လေထွက်လေဆိုတဲ့အာယုံကိုစူးစိုက်ပြီးတော့လုံမလားဒီလိုမျိုးပေါ့နော်ဒါဝင်လေထွက်လေလည်းအာယုံတစ်ခုပဲလीကမ္မထံအာယုံဖြစ်သွားတာပေါ့သူကတော့အဆင်မြင်တော့ဒါမှမဟုတ်တတဝါတွေကိုအာယုံပြုတ်ပြီးတော့ကိုယ့်ရဲ့စိတ်တွေမေတ္တာစိတ်တွေဖြစ်အောင်လုံမလားအဲတတဝါတွေကိုအားလုံးအာယုံပြုတ်လဲကျမ်းမာပါစေချမ်းသာပါစေဒီလိုလုပ်လို့ရတယ်လို့ကြင့်ယူလို့ရတယ်ကိုယ်တိတ်လောဘကြီးနေသလားဒါဆိုငါလောဘကိုရှော့ဖို့အတွက်လောဘနဲတဲ့ဟာနဲ့အလောဘဆိုတဲ့သူများကိုပေးခြင်းနဲ့လူကျင်တယ်သူများဟာတွေမတရားမလူကျင်အောင်အဲ့ဒီစိတ်တွေမွေးရတယ်ဒါအဲ့လိုဒီအာယုံနေနဲ့လက်ကျင့်ပြီးလို့ချင်းဒီစိတ်စိတ်တိတ်တွေကသူ့ရဲ့ quality တော်တော်မြင့်သွားတယ်စိတ်ရောမြင့်သွားကျင့်ယူမှရတယ်အဲ့ဆိုရင်စိတ်တိတ်ဟုတ်ပြီနော်ဆိုတော့စိတ်တိတ်ဟာဘာဖြစ်လို့မြတ်တယ်လဲဆိုတော့ခုနပြောပြီးလောဘစိတ်တိတ်အခုတဏ္ဍာမှာရှိတဲ့လောဘစိတ်တိတ်ကမလူကျင်သူ့တဏ္ဍာမှာရှိတဲ့လောဘစိတ်တိတ်ကလူကျင်တယ်လို့အဲ့လိုမရှိဘူးလောဘမှန်လို့လူကျင်တယ်ဟုတ်လားဒေါသမှန်ရင်ခတ်တန်တယ်ကြံတန်တယ်အဲ့လိုမောဟမှန်တယ်ဆိုလို့ရင်မသိဘူးတွေးဝေနေတယ်အဲ့ဒီလိုမျိုးသူ့တရားနဲ့ဖောက်ပြန်သွားရုံမရှိဘူးဒီ၅ယောက်လောလောဆယ်ဘသူ့စိတ်ဆိုးနေလဲအားလုံးကဒေါသဖြစ်နေတယ်ဘသူ့ရင်ထဲမှာကိန်းတဲ့ဒေါသကတော့လုံးဝစိတ်ဆိုးခြင်းမရှိတဲ့ဒေါသဆိုတာမရှိဘူးသူတစ်ခုခုတော့ဒေါသမှာနှမျိုးရှိရယ်နော်အဲ့ဒါနောက်ဒီဒေါသမှုစိတ်မှာလာလိမ့်မယ်အခုလောလောဆယ်ကိုထားလိုက်တော့ဒါကြောင့်စေတသိက်ကိုဘာဖြစ်လို့ပရမတ်တရားလို့မဖောက်မပြန်မှန်ကန်တဲ့မြတ်တဲ့တရားလို့ဘာဖြစ်လို့ပြောရတာလဲဆိုတော့သူဟာဒီစေတသိက်ဟာစိတ်ကိုမှီတယ်စိတ်ကိုရှယ်လေတယ်ဒီလောက်ပဲသူလုပ်တယ်ဘသူရဲ့စေတသိက်ဖြစ်ဖြစ်ဒီတိုင်းပဲလုပ်တယ်ဒါကြောင့်ဒေါသစေတသိက်ရှိတယ်ဒေါသစေတသိက်ကမြတ်တယ်ပရမတ်တရားလို့အဲ့လိုပြောတာမဟုတ်ဒေါသအောင်မြတ်တယ်လို့ပြောတာမဟုတ်ဘသူဒေါသဖြစ်ဖြစ်ခက်ထန်ကြမ်းတမ်းတဲ့သဘောရှိတယ်ငိုကြွေးတဲ့သဘောရှိတယ်ငိုတာလည်းဒေါသပဲသူအတ္တချီတယ်ပတ်စစ်ချီတယ်သူဟိုကဖောက်ခွဲတာလည်းရှိတယ်ပောက်ခွဲတာလည်းရှိတယ်တို့ကဟိုတစ်ခုခုစိတ်တူလို့ရှိရင်သောတော့အမကျွန်တော်ကိုစိတ်တူလို့ရှိရင်မတခုခုပေါက်ခွဲလိုက်လို့ရတယ်အခုကျွန်တော်မောင်းထုတ်လိုက်လို့ရတယ်အခုဒီမှာလာတဲ့ဟိုထွေယုတ်ရုံးကန်ဖြစ်တယ်အမရဲ့အထက်လူကြီးဆိုလို့ကျင်အမပေါက်ခွဲလို့မရတော့သူ့ကိုပေါက်ခွဲလို့မရပါလေကိုယ့်ကိုပေါက်ခွဲမယ်ကိုယ့်ကိုအတွင်းထဲမှာကြိတ်ပြီးတော့ဖြစ်ပြန်ဒေါသရဲ့ quality ကသူအရင်သေးနှစ်ခုရှိတယ်သူများအပြင်ကိုပေါက်ခွဲလို့ရရင်အပြင်ကိုပေါက်ခွဲမယ်တချို့တွင်ဘသူမှလူတွေကိုပေါက်ခွဲခြင်းတယ်ပေါက်ခွဲလို့မရဘူးတခုခေတ်ထဲမှာထားပြီးစိန်ခေါ်လက်သီးလက်မောင်းတန်တာထော်ရိုင်းသွားပြီလေအဲ့တော့ပေါင်ကိုယ်ခန်းထဲကိုသွားပြီးတော့ဖန်ခွဲခြင်းဖန်ခွဲကင်ပေါက်ပလိုက်မှာကိုနီးဆက်ရကင်ပလိုက်မယ်ဘာမှလုံးမရတဲ့ဆုံးမငိုပလိုက်မယ်ဒါဒေါသသူ့ကိုဖောက်ခွဲမှတော့ရတယ်ဒေါသအပြင်ကိုဖောက်ခွဲမလားအတွင်းကိုဖောက်ခွဲမလားမဖောက်ခွဲရင်သူကိုဒုက္ခပေးတော့မယ်စိတ်ညိုလဲရတာမျိုးလားဒါဒုက္ခကြီးသွားတယ်လေအတွင်းမှာဖောက်ခွဲပလိုက်တာသူအပြင်ကိုဖောက်ခွဲလို့မရအောင်အဲ့ဒီလိုမျိုးအဲ့တော့ဘသူရဲ့ဒေါသဖြစ်ပြီးအဲ့ဒီသဘောတွေရှိရတယ်ဒါကြောင့်ဒီစေတသိက်ဟာပရမတ္ထတရားပဲသူမြတ်မဖောက်ပြန်တော့ဘူးကောနော်ဘသူရဲ့ဒေါသဖြစ်ပြီးမဖောက်ပြန်အောင်အဲ့တော့ပဲနောက်ပြီးရုပ်ရုပ်ရဲ့အတိတ်ပဲဖတ်ကြည့်ပါ
အခုအဲ့ဒီ
ဒါတော့ရှင်းတယ်ရုပ်ဆိုရင်ရုပ်28ပါရှိတယ်အဲရုပ်28ပါကိုတော့မလေးလာနိုင်သေးဘူးဝေးလို့တယ်ရုပ်28ပါဟိုးလျှောက်ပိုင်းမြောက်ရောက်မှပြီးတော့မှ၉ပိုင်းရှိရယ်နော်လျှောက်ပိုင်းမြောက်ရောက်မှလေးလာရတယ်ဆိုတော့ရုပ်28ပါလို့အကြမ်းမှတ်ထားလိုက်အဲ့ဒီရုပ်တွေဟာရှေ့အစဉ်နဲ့နောက်စဉ်တူတယ်ဘယ်ရုပ်မှရှေ့အစဉ်နောက်စဉ်မတူဖောက်ပြန်နေတယ်ပြောင်းလဲနေတယ်ဒါရုပ်ရဲ့သဘောနော်ဖောက်ပြန်ပြောင်းလဲတယ်ဆိုတော့အခုတို့ဒီမှာနေတာထိုင်တာရှိရယ်အပြင်ဝင်ရောက်သွားရင်အေးသွားတယ်မတူတော့နော်အဲအရန်အင်းနေတဲ့အခါမှာတို့အနှွေးတဲ့အထန်အထန်ပဲတို့မုံမီးပုံနာပြေကံကတ်လိုက်မှာတခါရုပ်ကပုံစံပြောင်းသွားပြန်ရောအိတ်ရှင်နေရင်တစ်မျိုးအေးဝနေရင်တစ်မျိုးရုပ်ကနော်တိတ်အိတ်ရှင်တဲ့အခါမှာကပအလေးလံဆုံးပစ္စည်းဆိုတာမျက်တောင်ပဲလေသူ့ကိုထိန်းထားနိုင်မှာလေဟုတ်တယ်မလားအဲကြောင့်တိတ်အိတ်ရှင်နေရုပ်ကတစ်မျိုးပဲလန်းဆန်းနေလည်းရုပ်ကတစ်မျိုးပဲပိုက်တိတ်စာနေလို့ရှိရင်တစ်မျိုးစားပြင်တစ်မျိုးအဲရုပ်ကအမြဲတမ်းပဲရှေ့အစဉ်နဲ့နောက်စဉ်တူပြောင်းလဲနေတယ်ဒါကြောင့်သူ့မြတ်စွာဘုရားကဒါတွေကအနိစ္စသဘောပဲဒုက္ခသဘောအနတ္တသဘောအဲ့လိုတရားသဘောနဲ့ပြန်ပြီးတော့မှဘုရားထည့်ပေးတာလေဖောက်ပြန်ထွေများဖောက်ပြန်ထွေပြားဖြစ်တဲ့ညာ၍စကားပုံသည်ရုပ်ခေါ်ပေ၏တဲ့ဖောက်ပြန်တယ်ဖောက်ပြန်တယ်ထွေထွေပြားပြားဟိုလိုဖြစ်လိုက်ဒီလိုဖြစ်လိုက်နေအဲ့လိုမျိုးဖောက်ပြန်ပြောင်းလဲနေတဲ့သဘောရုပ်လို့ခေါ်တယ်ဒါကြောင့်ဖောက်ပြန်ထွေပြားဖြစ်တဲ့ညာ၍စကားပုံသည်နော်စကားပုံသည်ရုပ်ခေါ်ပေ၏တဲ့ရှေ့ရုပ်အစဉ်နောက်ရုပ်အစဉ်မတူကွဲပြားရှားနာခြင်းကြောင့်အနိစ္စဒါပြောတာဒါရိုက်လိုက်မြင်နေရတယ်လိုက်မြင်နေဆိုတာဟုတ်ဆိုလို့ရှိရင်ဘသူရုပ်ပဲဖြစ်ဖြစ်သူ့ရဲ့ရုပ်လည်းဒီတိုင်းပဲတို့ဒါရှင်းသွားခုနလိုပဲပေါ့နော်ခွေးရဲ့ရုပ်လည်းဒီတိုင်းပဲနွားရဲ့ရုပ်လည်းဒီတိုင်းပဲမိုးရွာလို့ချင်းခွေးရဲ့ဖြစ်စီနွားပဲဖြစ်စီသူတို့ရုပ်တွေပြောင်းလဲသွားတယ်လူတွေလည်းပြောင်းလဲသွားတယ်ဒီတိုင်းပဲဖရာယဟန်ကအဲ့လိုအစင်းအစင်းလောကမှာရှိရှိသမျှရုပ်တွေကအလုံးကဒီတိုင်းပဲပြောင်းလဲသွားတယ်တဲ့အဲကြောင့်ရုပ်ဆိုတာဖောက်ပြန်ပြောင်းလဲတတ်တယ်အဲ့ဒီသဘောကိုမစွန့်ဘူးဘယ်ရုပ်ကတော့မဖောက်ပြန်ဘူးဆိုတာမရှိဘူးဒါကြောင့်ဒီဟာလဲပရမတ်တရားတစ်ခုပါလို့ဆိုလို့တယ်နားလည်ပါရဲ့နော်ကဲနောက်ပြီးတော့နောက်ဆုံးတစ်ခုကပါလဲနိဗ္ဗာန်နိဗ္ဗာန်ကိုနားလည်ဖို့ကျတော့တော်တော်ခက်သွားတယ်တဏှာကုန်ခန်းခြင်းသဘောတဏှာဆိုတာကလောဘပဲတရားကိုကတော့လောဘပဲလိုချင်တတ်မှတ်မှုတွေကုန်ခန်းဘာကိုမှမလိုချင်တော့သူအဲ့ဒါနိဗ္ဗာန်နိဗ္ဗာန်တဏှာကုန်သွားဆိုရင်တော့သူကနိဗ္ဗာန်ရသွားတာပဲဂုလဲရနိုင်တာပဲနိဗ္ဗာန်အမျိုးမျိုးရှိတယ်အဲ့တဏှာကုန်ခန်းခြင်းဆိုတာခဏထားလိုက်မယ်နော်ပြီးတော့ဒုက္ခခတ်သိမ်းရှုပ်ငြိမ်းခြင်းသဘောစိတ်ဆိုရင်ဒီအပေါ်ကသုံးခုကိုကြည့်လိုက်နော်စိတ်ဆိုတာကစိတ်ဒုက္ခရှိတယ်ဟုတ်တယ်မလားဒီစိတ်ကအမျိုးမျိုးအာယုန်တွေကိုလိုက်ပြီးတော့တိနေလို့အာယုန်တွေကိုလိုက်ပြီးတော့လောဘနဲ့ရှင်ရှင်ပြီးတော့လိုချင်နေလို့အေးပြန်ပြီဆိုရင်တော့အနှွေးတဲ့တောင်းတမယ်ပူလာပြီဆိုလို့ရှိရင်လည်းအဲကွန်းလိုမျိုးပန်းကားလိုမျိုးဒီလိုမျိုးဒီစိတ်ကြောင့်တော်တော်ဒုက္ခရောက်ကြတယ်ဒါတော့အထူးကြီးတော့ပြောနေပြန်မလို့နော်စိတ်ဘလောက်ကိုဒုက္ခပြီးတယ်ဆိုတာနောက်ပြီးတော့စေတသိက်ကလည်းတော်တော်ဒုက္ခကြီးပါတယ်ကိုဒေါသတိတ်ကြီးနေကိုဒေါသကိုပြန်မထိန်ရအောင်လားထိန်ရတယ်ကိုလောဘကြီးနေတယ်ကိုလောဘကြောင့်ကိုပူလောင်ရတယ်ဟုတ်တယ်မလားအဲ့ဒီမျိုးကိုပြုတ်ပြင်ပေးနေရတယ်အများအားဖြင့်ပြုတ်ပြင်ပေးရတယ်စိတ်ကိုလည်းပြုတ်ပြင်ပေးရတယ်စေတသိက်ကိုလည်းပြုတ်ပြင်ပေးရတယ်အဲ့လိုပြုတ်ပြင်ပေးနေရတာကိုကမြတ်စွာဘုရားဒုက္ခလို့ခေါ်တာဒုက္ခဆိုတာအဲ့လိုမျိုးဟိုလိုမျိုးကြီးစားစရာမရှိတော့စရာမရှိဝဲစရာကြီးအဲ့ဒါကိုပြောတာမဟုတ်ဘူးတခေတ်ဒုက္ခလေကိုယ်စိတ်တိတ်တိတ်ပြောင်းလဲနေတာဟိုလဲသွားခြင်းပြန်ပြီဒီလဲသွားခြင်းပြန်ပြီမသွားတဲ့နေရာလဲသွားခြင်းပြန်ပြီသွားခြင်းတဲ့နေရာကျော်လဲမသွားသွားတဲ့နေရာကျော်လဲမသွားခြင်းပြန်ဘူးဒီလိုမျိုးကြီးဒီရဲ့စိတ်တိတ်တွေကအာယုန်နေနောက်ကိုသူအမျိုးမျိုးလိုက်ပြီးတော့မှကိုယ်ရှယ်လဲတယ်အဲ့ဒီခါမှာငါတော့ဒေါသထိန်အောင်မှာငါတော့လောဘထိန်အောင်မှာပေါ့နော်တခါတလေဖုန်းကြီးကြောင်းတက်ရမယ်ဆိုရင်လာပြင်းနေကိုကအိမ်ရမထားချင်တာတော့သုံးဖို့ကိုတငယ်ချင်းနေနဲ့ရှောက်လဲချင်တာတော့အာမဟုတ်သေးပါဘူးဖုန်းကြီးကြောင်းလေးတော့တက်အောင်ပါပဲလာပြင်းလက်ွယ်လေးတော့အဲအဲ့လိုမျိုးကိုကကိုပြုတ်ပြင်ပေးနေရတယ်အဲ့ဒါလေဒုက္ခတစ်ခုပဲနောက်ပြီးတော့ရုပ်ဒုက္ခရုပ်ဒုက္ခတော့ချင်းပြစရာမလိုရုပ်လောက်ဒုက္ခကြီးရပါရှိအောင်မဟုတ်လားဒီရုပ်တော့ကြာစားပြန်ပြီဆိုစားပြီးလိုက်ရအေးပြန်ပြီဆိုနှွေးပြီးလိုက်ရပူပြန်ပြီဆိုအေးပြီးလိုက်ရသူ့ရဲ့အလိုကိုသူကတော်တော်ရုပ်လိုက်ဖြုတ်ပေးရတယ်ဒီရုပ်ပဲဆိုင်ကယ်စီးကျင်နေသွားဆိုရင်လည်းဒီစိတ်နဲ့ရုပ်ပဲသူတို့ရဲ့ဒုက္ခတွေကိုမျိုးစုံခံနေရတဲ့အခါကျတော့အစိတ်ဒုက္ခအစိတ်တိတ်ဒုက္ခရုပ်ဒုက္ခဆိုတာတတဝါတိုင်းခံနေရတယ်အဲ့ဒီစိတ်ဒုက္ခစိတ်တိတ်ဒုက္ခရုပ်ဒုက္ခဆိုတဲ့အဲ့ဒီရှေ့ရ၃ခုဒုက္ခတွေကင်းငြိမ်းသွားတဲ့နေရာလေးတစ်ခုရှိတယ်အဲ့ဒါကိုနိဗ္ဗာန်လို့ခေါ်လိုက်တာပဲအဲ့ပရမတ်တရားအဲ့လိုရှင်းမှနားလဲတယ်ပရမတ်ထတရား၄ပါးကိုလေအဲ့ဒါကိုနိဗ္ဗာန်လို့ခေါ်လိုက်တာပဲဒါကြောင့်ဒုက္ခခတ်သိမ်းရှုပ်ငြိမ်းရဆိုတာအဲ့ဒီဟာကိုပြောတာတင်္ခါရဒုက္ခလို့ပြောတော့ရှိသေးရဲ့ထားတော့အဲ့အရာတွေအခုပြောရင်လေဝေးလွန်းတယ်မမီသေးဘူးနောက်ပြီးတော့တဏှာကုန်ခန်းတယ်ကွာတစ်ချက်ရှင်းပြမယ်အခုတို့ဒီမှာသင်နေတယ်နော် တို့နေမှာတင်နေရဆိုလို့ရှိရင်တနာရီရှင်းอยู่တယ်ဆိုတော့ဒီတနာရီကိုပြင်းလာလို့ရှိရင်နှျော့ကျင်တယ်ဟုတ်လား45မိနစ်လောက်ဆိုမကောင်းလားလူရဲ့အုံနောက်က5မိနစ်ထပ်ပို့ပြီးအလုံးမလုပ်ဘူးလို့ဟာဘက်တက်ကတော့ထုတ်ထားတယ်အဲဒါမျိုးလေးကအစင်ကြီးတွေပြီးတော့မယ်နော်5မိနစ်ကကြော်ရင်အုံနောက်ကတိတ်ပြီးတော့လှုပ်လှုပ်ရှားအောင်ကြီးတော့ခြေပိုင်းမှာလုံနေတဲ့5မိနစ်ဟာတော့မှညာအကောင်းဆုံးပဲအဲ့အတွင်းမှာထက်ရတယ်အရေးကြီးတဲ့ဟာတွေအဲ့မှာထက်အဲ့ဒီကကြော်သွားပြီဆိုတော့ကျန်နေနည်းလေးရှန်သွားတယ်ဒါသူတို့ဒီနောက်နိုင်ငံတွေကသူတည်တနာလှုပ်ထားရပါနော်ကိုအဲ့ဒါနဲ့နိုင်ရှင်တော့မယ်မှန်ကလေအများကြီးပြောလဲပါထူးမှလည်းဒီလိုမျိုးရောနော်ဒီလိုမျိုးတွေဖြစ်ရှင်တတ်တယ်ဒါမျိုးကိုလေကိုယ့်ရဲ့ဖြစ်ရှင်တဲ့ I want to ကိုယ့်ရဲ့ဒီဖြစ်ရှင်တဲ့ဒီဟာကိုဒီဟာတွေကြောင့်မယ်ဟိုတည်တင်တည်တိုက်တိုက်လည်းမသိရဘူးမတည်တင်မတည်တိုက်လိုက်သိရတယ်အဲ့လိုမျိုးမဟုတ်ခင်းတဲ့ဘဝတန်တရားနဲ့တစ်ချက်ပြန်ကြည့်လိုက်ကိုတို့နေနေရတဲ့အနေထားတဲ့နည်းနည်းလေးပို့ကောင်းတဲ့ဘဝမျိုးစင်မကောင်းလားခုမှဒီလူမျိုးနေရတယ်ဆိုလို့ချင်းဒီတိုင်းမဟုတ်ဘဲနဲ့ဒီထက်အဆင်မြင့်တဲ့ဆိုင်ကယ်ရလည်းဒီထက်အဆင်မြင့်သွားမယ်ယူရီးယားဘိန်းလေးပုံကြီးဖြစ်သွားမယ်တကယ့် special ဖြစ်သွားမယ်နောက်ပြီးနေရထိုင်ရတာလည်းဂျာတီဥတုနဲ့အလိုက်ကိုယ့်ရဲ့ဟိုပူတဲ့ခါမှာ air con လေးနဲ့ပြင်ပါညာတော့နောက်ပြီးတော့သူများရဲ့လိုပဲကားလေးပါလေးနဲ့ဆိုအဲ့ဒီဟာကိုမျှော်လင့်မိလိုချင်မိတာပဲဒါအဲ့ဒီဟာတွေရှိနေသေးကိုချပြရအောင်မယ်ထပ်ပြီးတော့ကြိုးစားရအောင်မယ်ဒီတင်မှမကသေးဘူးကဲတည်မယ်တေလို့ရှင်ရင်တေပြီးရင်ခွေးဖြစ်ရှင်လားဟာမဖြစ်ရှင်ပါဘူးဟုတ်လားနော်ဖြစ်ရှင်လားမဖြစ်ရှင်ဘူးငရဲတော့ကြာရှင်လားမကြာရှင်ဘူးလူလောက်တော့ပြန်ဖြစ်ရှင်တယ်အဲ့ဟောမြတ်စွာဘုရားဓမ္မစကြာမှာဘဝတဏှာလို့ဟောတာလေလူလောက်တော့ပြန်ဖြစ်ရှင်တယ်နတ်တွေဘာတွေတော့မဖြစ်ရှင်လဲနေအောင်တော့ကိုယ့်ရဲ့ကုသိုလ်ကကောင်းကောင်းရှိတာလဲရှင်ရလူဖြစ်တော့လဲလူစည်းစိမ်နတ်ဖြစ်တော့လဲနတ်စည်းစိမ်နဲ့လူနဲ့ချမ်းသာကိုရရပါလို့အဲ့ဒီမှာသူရဲ့ဘဝတဏှာမမောနေတဲ့လောဘတဏှာအဲ့ဒီတဏှာတွေရှိနေသေးတယ်လူဖြစ်ရှင်တယ်လူဖြစ်ရှင်တဲ့ကုသိုလ်ရေလူဖြစ်ရှင်တဲ့စိတ်နဲ့ကုသိုလ်တွေလို့ရင်လူပြန်ဖြစ်နေအောင်မယ်လူဒုက္ခခံရမယ်နတ်ဖြစ်သွားရင်လည်းနတ်ဒုက္ခခံရမယ်ဗြဟ္မာဖြစ်သွားရင်လည်းဗြဟ္မာဒုက္ခတော့ရှိရပဲသူကဗြဟ္မာမဖြစ်ဘူးသိကြဘာဖြစ်လို့ဆိုဗြဟ္မာဖြစ်တယ်ဆိုတာဘာနဲ့မှဖြစ်တာဇန်နေလုံးမှာရောပထမဇန်ဒုတိယဇန်ဇန်နေလုံးမှာဖြစ်တာတမထ special အားထုတ်ပြီးဇန်ရမှာဗြဟ္မာဖြစ်တာရန်ကောက်ကိုတည်ပြီးတော့မှဟိုအချိုချောင်းတော့ဗြဟ္မာရမယ်မထင်နဲ့ဗြဟ္မာမရဘူးနတ်လောက်ကတော့ဖြစ်တယ်အဲနတ်လောက်ကတော့ခွေးတောင်ဖြစ်တယ်လို့ရှိရလေညောအရင်တော့ကပြောတာဟုတ်ဖျားတဲတော့ကဥသိန်းစောဟိုမျိုးတက်ကဥသိန်းစောကကျွန်ဖျားတဲဖို့တွေပါရလုံနေဟိုအေးဟိုခိုက်ကလူတွေကိုလဲကိုတိုင်ရှက်ပြုတ်ကြွေသူနဲ့အတူတူစားတော့ပြောနေခါကြောအေးတဲ့မင်းကတော့တင်တော့နှက်ပြီးရောက်ပါပဲတဲ့ဥသိန်းစောလဲလို့နှက်လောက်ကတော့ခွေးတော်ဖြစ်ပါတယ်လို့ဟာသူအနာကလေသူကတော့အမြင့်ကြီးကနေပြောလဲလေမင်းတော့တင်တော့တဲ့နှက်ပြီးရောက်ပါပါတဲ့ဟိုမှာပုံမိမ့်မှန်တော့ပေါက်နေလောက်ပြီတဲ့ဥသိန်းစောကလို့နှက်လောက်ကတော့ခွေးတော်ဖြစ်ပါတယ်တော့ဟာသူဒါဖြစ်ဆိုးသွားတယ်တကယ်တမ်းတော့ဟုတ်တယ်ဒီခွေးတွေလည်းတခါတည်းမှာသူတို့ကုသိုလ်စိတ်တွေရှိရဲ့ဟောကြီးစီခေါလိုက်သူတို့ထားပြီးတော့မှပျော်ပျော်ရှင်ရှင်အော်ရယ်လीဟုတ်လားဖုံဖုံနေလာလို့ရှင်သူကြိုတယ်လीအဲ့ဒီစိတ်နဲ့တည်ကြည့်အဲ့ကောင်လက်ပြီးပိုင်တွေရောက်တယ်လူလောက်ဟာတော့သူတို့တက်ကနှိမ်သေးတယ်အဲ့လိုမျိုးဟိုတုန်းကဂေါတကဆိုတဲ့ခွေးလေးတခုရှိရဲ့တဲ့အဒီပစ္စေကဗုဒ္ဓအဲ့ယဟန်လာကြီးပါလीပစ္စေကဗုဒ္ဓဖះငယ်လို့ခေါ်တယ်အဲ့တဘာနောက်ကိုသူကလေးတကောက်ကောက်နဲ့လိုက်ပြီးရောစောင့်ချောက်တာကျန်တဲ့အန်တရမရှိအောင်လို့တော်တဲ့သွားရင်လည်းသူပါတယ်ရှိရနေသွားတယ်မွေတွေကင်းနေသွားအဲ့လိုကြီးကြီးပေးထားတာနောက်ကျတော့အဲ့ဒီရှင်ပစ္စေကဗုဒ္ဓနဲ့လမ်းခွဲတော့မယ်ဆိုတော့ခွေးလေးကိုထားခဲ့လိုက်တာမလိုက်တော့နဲ့ဆိုပြီးတော့မှငေါ့ပြီးတော့ထားခဲ့လိုက်ပြီးတော့တော်သွားတော့နောက်ကနေကြည့်ပြီးတော့မှသူတခင်မရှိတော့ဘူးဆိုပြီးတော့သူတအားနဲ့ကြည်ကွဲသွားပါနောက်တော့သူလည်းတည်သွားအဲ့မဲ့အဲ့ဒီတော့ကသူလောက်ခဲ့တဲ့ကုသိုလ်တွေကလေခေါ်တကနှစ်သားဆိုပြီးတော့နှစ်ပြီမှသွားဖြစ်တာဒါကြောင့်နှစ်ပြီရောက်ဖို့လောက်ဟာကဘာမှပန်းကြီးတွေဟာမျိုးမဟုတ်ဘူးဒီလိုတိဖို့တော့လိုတယ်ဒီလိုမသိရင်တော့နှက်ပြီမပြောနဲ့ဒီအပယ်ကိုပဲပြန်ဆင်းရဖို့များတယ်သိဖို့တော့လိုတယ်သိထားမယ်ကိုဘာလို့ရမယ်ဆိုတာသိမယ်ကိုရဲ့ကိုသူရဲ့ဒီကိုရဲ့အည်သွေးလေးတွေကိုရဲ့ level လေးတွေကိုမြင့်တဲ့မြင့်အောင်စူးစမ်းနေစင်တော့ဒါဆိုရင်တော့ဟိုလူပြန်ဖြစ်ဖို့လည်းဖြစ်နိုင်တယ်နှက်ဖြစ်ဖို့လည်းဖြစ်နိုင်တယ်ဒါတော့ကိုရဲ့စန္ဒာပေါ့လေအဲ့ဒီဘဝတွေကိုတတ်မှတ်နေတာပေါ့တဏ္ဏတချို့ကဘလောက်တိအောင်တတ်မှတ်လဲဆိုရင်မြန်မာဖြစ်ကျင်သေးတယ်လူလုံးနှစ်လောက်နဲ့ရတော့မတော်ကျင်ဘူးမတော်ခြင်းတဲ့အတွက်မြန်မာဖြစ်ဖို့အတွက်လည်းမြတ်စွာဘုရားနိလန်းတွေပေးခဲ့တယ်။တမထတွေအားထုတ်အောင်ပဲခုတရားစခန်းမှာဝင်နေထွက်တယ်ဝင်နေထွက်ဒါဂရီကောင်တွေကတမထတွေပဲဝိပဿနာမဟုတ်ဘူး။ဒါကြောင့်အပြီးမှတင်မသိရှာနားလဲတယ်။ချို့ချောအဲ့လိုတရားထိုင်ဝင်နေထွက်တယ်ဝင်လေထွက်လေမှတ်ပြီးတော့မှငါတို့ကတော့ဝိပဿနာပဲလုပ်တယ်ဆိုသူကလုံးဝမှားသွားတယ်။သူအဲ့လိုမဟုတ်ဘူး။သူကဝင်လေထွက်လေဆိုအာနာပါနကမ္မထံတမထအစစ်မှာပဲရှိတယ်။သူလွန်းလွန်းကျွန်းကျွန်းပေါက်မြောက်သွားလို့ရှိရင်မြန်မာရောက်သွားလိမ့်မယ်။ဆန်ရသွားလိမ့်မယ်ပေါ့နော်။အဲ့လိုမျိုးဆိုတော့ပြမာဖြစ်မယ်ဆိုရင်ကောဖြစ်ရှင်သေးတာပဲဘုံဘဝတွေကိုအဲ့လိုအခုလက်ရှိကာမဂုဏ်နဲ့ပတ်သက်တဲ့ပစ္စည်းပစ္စယတွေကိုကိုယ်ဘဝလေးကိုအစင်းမြင့်မြင့်နေကျင်တာထိုင်ကျင်တာအဲ့အလေးလေးကိုတတ်မှတ်တယ်ပြီးလို့ချင်းဘုံဘဝတွေကိုလည်းတတ်မှတ်တယ်အဲ့ဒီတဏှာရှိနေသေးသရွေ့ မလို့ကျွန်တော်ကွာလို့ပယ်ပြလို့မရအောင်နော်အဲ့လိုမျိုးမဟုတ်ဘဲနဲ့ကိုယ့်ရဲ့အသိဉာဏ် level မြင့်သွားလို့ကိုယ့်အသိနဲ့ကိုဖြည့်ခြင်းနဲ့ပယ်ခဲလိုက်တာမျိုးမဟုတ်ဘဲနဲ့ခုဒါတွေနားထောင်ပြီးတော့မှဩနှစ်ဖြစ်ရင်လည်းသိရအောင်မှာပဲငါဘာမှမဖြစ်ချင်ဘူးကွာဆိုလို့ချင်းဘာဖြစ်သွားမျက်စောပြပါဟောလိုက်လဲအဲ့ဟာလေတဏှာပဲဘာမှမဖြစ်ချင်ကြဘူးတဏှာဆိုအံ့ဩဖို့မကောင်းလားဝိဘဝတဏဓမ္မစကြာတွေမှာတွေ့ဘူးလိမ့်မယ်ကာမတဏဘဝတဏဝိဘဝတဏဘဝအောင်ပြတ်ချင်တယ်ဘာဖြစ်လို့ပြတ်ချင်တာလဲဆိုတော့ဒီဒုက္ခတွေကိုကြောက်လို့နော်ဟိုရည်သွေးမြင့်မြင့်နဲ့ကိုယ်စိတ်ကလေ level တွေတက်သွားပြီးတော့မှတကယ်ကိုတီတီကြီးကြီးနဲ့ယဟန္တာတပါးလိုမျိုးဘဝကိုရှုံငင်းချင်တာမျိုးမဟုတ်ဘူးဒါတွေကိုကြောက်လို့အားမရချင်တော့ပါဘူးဟိုထောင်ထဲသွားချင်လားသွားချင်ဟုတ်တယ်မလားထောင်ထဲကလူတယောက်တည်းကတော့သူ့ရဲ့မျောလင်းချက်သူနေရာကြဲကြဲလေးနေချင်တယ်ထောင်ထဲကလူကနော်နေရာကြဲကြဲလေးနေချင်တယ်အလုတ်လေးတတတတနေရာလေးရကျင်တယ်ဒါပဲကျွန်တော်တို့နဲ့မတူဘူးကျွန်တော်တို့ကြောထောင်ထဲကိုမသွားကျင်တာ तू ကတော့ရောက်ပြီလက်စားနေဆိုတော့သူ့တက်ရှိုးရှောင်းလေးတွေတော့ तू လိုကျင်တယ်တော့တနာလေးတွေကမတူဘူးလေအဲ့လိုမျိုးပေါ့တို့အနေနဲ့ထောင်ထဲမသွားကျင်ဘူးသွားထောင်ရဲ့ဟာကိုခံစားဖို့လို့လည်းဘာမှမဟုတ်ဘူးတို့ကအဲ့ဒီဟာကိုကြောက်လို့ပါအဲ့ဒီတိုင်းပဲဒီဘဝဘဝတွေဟာဒီလိုပဲအိုနာတေရကနေလည်းမလွတ်ဘူးဒုက္ခသစ္စာလို့ဘုရားဟောတဲ့ကမ္မဘယ်ဟာကြီးကြီးမကောင်းမကောင်းတော့မလိုချင်တော့ပါဘူးအဲ့လောက်နဲ့တော့မရအောင်အဲ့ဒီခါမှလည်းဝိဘဝတဏဆိုပြီးတော့အဲ့ဒီတဏမှပယ်ကိုထပ်ပြီးဓာတ်ရိုက်ရှာတာတယ်အဲ့ဒါဆိုးသွားဆုံးဖြစ်သွားလေကာမတဏဘဝတဏဝိဘဝတဏအဲ့တော့တဏသုံးခုမှဝိဘဝတဏကိုနားလည်ဖို့အလွန်ခက်တယ်လက်ရှိဟာကိုပြတ်ချင်တာလက်ရှိအနေထားကနေပြီးတော့မှလွတ်မြောက်ချင်တာလက်ရှိအနေနဲ့ကနေဖြတ်ပြစ်လိုက်ချင်တာအဲ့ဒါကိုပြောတာအသိဉာဏ်နဲ့သွားတဲ့ကင်းသွားတဲ့တဏမဟုတ်ဘဲနဲ့ခုလက်ရှိဟာတွေကိုမလိုချင်တော့တာအဲ့ဒါကိုတော့ဝိဘဝတဏလို့ခေါ်တယ်ဟုတ်ပြီနော်ကာမတဏအဲ့ဒီတဏကာမတဏဘဝတဏဝိဘဝတဏဆိုတဲ့တဏတွေကုန်ခန်းသွားတဲ့အခါကျရင်နိဗ္ဗာန်ပေါ်လာပါလိမ့်မယ်တဲ့အဲ့ဒါကိုပြောတာအဲ့ဒီရဲ့စာတည်းရနော်တဏကုန်ခန်းခြင်းသဘောဒုက္ခခတ်သိရှုံငင်းခြင်းသဘောတရားဒါနိဗ္ဗာန်ပဲဒီနိဗ္ဗာန်အကြောင်းကိုအဲ့ဒီအခုရေးထားတဲ့စာအုပ်လေရွှေစီဒီစာအုပ်ထဲကနောက်ပိုင်းမှာစိန်ဖူးတော်ဆိုပြီးတော့ဒီစီဒီရဲ့ထိတ်ဆုံးကစိန်ဖူးတော် ਨੇ တင်စားပြီးတော့မှတေချာရေးထားတယ်ရှေ့ပိုင်းနေဘာမှနားမလည်လဲဝင်ဖတ်လို့ရတယ်ညီမလေးတို့အိမ်မှာရှိနေမယ်ကိုစာအုပ်တော့လက်ဆောင်ပေးလာနော်အဲ့မှာကိုရေးထားတဲ့ကရှိတယ်အဲ့မှာနောက်ပိုင်းမှာဒီနိဗ္ဗာန်ဆိုတဲ့ဟာကိုနားလဲခြင်းအဲ့ဒီမှာဝင်ဖတ်လို့ရတယ်သူကပြောလို့အလွန်ခက်တဲ့ဟာပဲအဲ့ဆိုလို့ရှိရင်ပရမတ္ထတရား၄ပါးပြီးသွားပြီနော်နိဗ္ဗာန်ဆိုတဲ့အရာတစ်ခုကလည်းအမှန်တကယ်ရှိတယ်ဒါလက်ဆောင်ပေးရဟောတာလေနိဗ္ဗာန်ဆိုတာအမှန်တကယ်ရှိတယ်နိဗ္ဗာန်ရောက်တယ်ဘလို့ရောက်တော့သွားလို့ရောက်တာအဲ့လိုမျိုးเนาะနိဗ္ဗာန်ရောက်တယ်ဆိုတာနိဗ္ဗာန်ရောက်ရောက်ရှင်နဲ့ရောက်ရှင်ဘလို့သွားအောင်လဲလေရင်နဲ့သွားအောင်မလားကားနဲ့သွားအောင်မလားအဲ့လိုမျိုးမဟုတ်ဘူးရောက်တယ်ဆိုတာဘယ်ပုံဘယ်နည်းနဲ့ရောက်တယ်လဲအဲ့ဒီစောက်ထဲမှာတေချာရေးထားပေးတယ်အခုတို့စင်မပြင်းဘာပြောငါတော့ဒုက္ခရောက်နေတာဒုက္ခစီဘယ်သူသွားလို့လဲရှင်းတယ်မလားဒုက္ခစီဘယ်သူသွားလို့လဲဘယ်သူမှမသွားအောင်ငါဒုက္ခတားရောက်နေတာသူကဘာလဲဆိုအကျိုးတက်ရောက်တာကိုခေါ်တာသွားလို့ရောက်တဲ့ရောက်တယ်မှာလဲမြန်မာစကားတွေရေးချီရတာဒုက္ခရောက်တယ်ဆိုတာဒုက္ခသည်ဘယ်သူသွားလို့ရအောင်ဘယ်သူမှမသွားပါဘူးဒါပေမဲ့လေအဲ့ဒီစိုးကြိုးကြီးတစ်ခုကိုယ်မှာတက်ရောက်နေတယ်ကိုယ်မှာကျမ်းမာရေးနဲ့ပတ်သက်တဲ့စိုးကြိုးကြီးတစ်ခုဆိုရင်ငါလေးကျမ်းမာရေးကတော့ဒုက္ခပဲငါဒုက္ခကြီးပါတယ်ဒီလိုမျိုးပေါ့နော်လောကရန်နေကျွန်စီးပွားရေးအစင်မပြေတဲ့ဒုက္ခတစ်ခုကိုယ်မှာတက်ရောက်နေတယ်အဲ့ဒီတက်ရောက်တဲ့သဘောအဲ့ဒီတိုင်ပဲတိတ်ပြီးတော့တဏှာကုန်ခန်းနေလို့ငြိမ်းအေးနေတဲ့သဘောတရားလေးကိုယ်မှာတက်ရောက်နေတယ်အဲ့ဒါနိဗ္ဗာန်ရောက်တယ်လို့ကသွားလို့ရောက်တာမျိုးမဟုတ်ဘူးနော်ဆိုလို့ရှိရင်ပရမတ္ထတရား၄ပါးစိတ်စေတသိက်ယုံနိဗ္ဗာန်ဒီလောက်တော့အရကြံ့မယ်နော်စိတ်တသိက်ယုံနိဗ္ဗာန်ကြံ့မယ်စိတ်အာယုံကိုတည်ခြင်းစေတသိက်စိတ်နိုင်မြွေစိတ်ကိုချေလဲခြင်းယုတ်အပူအေးစတော့အဲ့ဒီ definition လေးတွေကိုကြံ့မယ်ဟိုဣတိမလွဲရဖို့မလိုဘီဒီမှာမှာဣတိမလွဲရကိုရရမယ်ဆိုတဲ့အမျိုးမရှိဘူးမိကွန်းကလည်းကိုအစဉ်ပြောင်းဖြေလဲမူရင်းဒိဗ္ဗေကိုဘေးမထွက်တော့စဉ်အမှတ်ပြည့်ရတယ်မူရင်းဒိဗ္ဗေကိုဘေးမထွက်တော့ဘယ်လို့တာပါပြောလေကိုလေဒီတိုင်းစာကြီးကြက်ပြီးတော့မှစိတ်ဒီအာယုံကိုရအောင်ယူ၍တိတက်ခြင်းသဘောဖြစ်ပါတယ်လုံနေဆံမလို့ပါဘူးနော်စိတ်အာယုံကိုတည်ခြင်းသဘောသို့တော့ဒီစာကိုဖတ်ရင်တော့နားလည်ရမယ်အဲ့ဒီစာတဲ့အတိုင်းဣတိမယွင်းပြန်ပြီးတော့ကြက်ရမယ်ရေးရမယ်အဲ့လိုမျိုးတော့မရှိဘူးဒီစာဖတ်ရင်တော့နားလည်ရမယ်ဣတိမလွဲရသွားရင်တော့အကောင်ဆုံးပဲပေါ့တိတ်အာကုန်ဆောင်နေသွားတာပေါ့အဲ့ဆိုရင်တို့တစ်ပတ်ခါမှပြန်ဆောင်ရအောင်ပြီးသွားနော်ကျေးဇူးများကြီးတင်ပါတယ်ဗျQué. Sí.